Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တိုင်းရဲ့2024နိုဝင်ဘာလ6ရက်ကြာသပတေးညပဲအစည်းအဝေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းနိုမီတာ24.25/32.51နဲ့လိုင်းလံ190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုနောက်လောက်နဲ့ကျွန်တော်ကြော်သိမ်းကြည့်ညမှာပါ။IS စစ်သွေးကြော်တွေပြင်တခြားဆွေးနွေးဖွင့်ဖွဲ့ကူလေချောင်းကတိုက်ခိုက်ပါတယ်။နေတိုးဖွဲ့အကြီးကအာဖဂန်နစ္စတန်စီမျောလင့်မထားပဲသွားပါတယ်။ပြည်ဥသမရာရတန်ဇန်နီးယားခီးစင်မှာကုသလေဖုတ်ဝင်တူစင်ဆွေရီခိုးဝယ်သွားတယ်လို့ပတ်ဝန်းကျင်ရေးအဖွဲ့တစ်ဖွဲ့ကဆွဆက်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားထိတ်တန့်သတင်းတွေကိုလည်းကြေညာပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။လာမယ့်ရက်ပိုင်းအတွင်းတရုတ်နိုင်ငံမှာကျင်းပမဲ့ APEC ထိပ်သီးညီလာခံညီလာချင်းဘေကျင်းမြို့တော်မှာဘာရီပြင်ဆင်မှုတွေလုပ်နေတယ်လဲဆိုတဲ့အကြောင်းနဲ့အတူအဲ့ဒီညီလာခံမှာမြောက်ကိုရီးယားအရေးဆွေးနွေးကြမှာလားဆိုတဲ့အကြောင်းတင်ပြတဲ့အခါမှာတော့
중국의노력또미중간의제계에관한공감대가형성
동국이야아샘택도가바마가두의동대표소재고드린이비마자긴바딘셋떠보시바래디장내두အမျိုးသားမျိုးရအတုံးချမှုမူဝါဒမူကြမ်းပေါ်ကန့်ကွက်မှုနဲ့ကိုပါကြီးနဲ့ဆိုင်တဲ့နောက်ဆုံးရသတင်းတွေကိုလည်းတင်ပြသွားမှာပါ။အဲဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီစီဇန်နဲ့မတိုင်ခင်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့နန်းလောင်တို့ကကြေညာပါလိမ့်မယ်ခင်ဗျာ
။အမေရိကန်ဟူးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေဟာ IS အဖွဲ့ရဲ့ပြစ်မှတ်တွေကနေတခြားစစ်သွေးကြောအုပ်စုနှစ်ခုရဲ့ပြစ်မှတ်တွေကိုပြောင်းပြီးတော့တိုက်ခိုက်တယ်လို့ Syria Public ကကိုစောင့်ကြည့်နေတဲ့အဖွဲ့ကပြောပါတယ်။စီးရီးယားနိုင်ငံနောက်မြောက်ပိုင်းအိုက်ဒလီပိယက်ကနူဇရတအူအဖွဲ့ကိုဗိုလ်တူးနဲ့ကြာသာပရိနေတွေမှာတိုက်ခိုက်တယ်ဆိုတာပြည်တွင်းခြေဆိုင်စီးရီးယားလူခွင့်ရေးကျင်းနေစောင့်တိလာရေးအဖွဲ့ကပြောတာပါစက်တင်ဘာလမှာ IS အဖွဲ့ကိုလေကြောင်းကနေစပြီးတိုက်ခိုက်ခဲ့ကြဆိုရင်အယ်ဂိုင်ဒါနဲ့ခြေဆက်ရှိတဲ့နူဇရတအူအဖွဲ့ကိုပစ်မှတ်ထားတိုက်ခိုက်တာဒါဟာဒုတိယအကြိမ်ပါအနောက်အုပ်စုကျွန်တော်နောက်ခံပေးထားတဲ့လက်နက်ကိုင်တွေကိုပြီးခဲ့တဲ့သတင်းပတ်ကပဲအဲ့ဒီဒေသမှာနူဇရတအူအဖွဲ့ကတိုက်ခိုက်အနိုင်ယူထားတာပါတူရကီ26က RRL Sham Islam စစ်သွေးကြောအုပ်စုကိုလည်းဒီကနေ့အစောပိုင်းမှာပထမဆုံးအကြိမ်ဖြစ်လေကြောင်းကတိုက်ခိုက်တယ်လို့လူခွင့်ရေးအဖွဲ့ကပြောပါတယ်။ညမောင်းအဖွဲ့ရဲ့နေ့စဉ်လေကြောင်းတိုက်ခိုက်မှုတွေဟာအများအားဖြင့်ဆီးရီးယားမြောက်ပိုင်းနဲ့အရှေ့ပိုင်းက IS စစ်သွေးကြောအဖွဲ့ပြစ်မှတ်တွေကိုတိုက်ခိုက်တာဖြစ်ပါတယ်
။ဒီသတင်းပတ်သက်လိုက်ဘီးရီးယားနိုင်ငံမှာအီဘိုလာရောဂါဖြစ်ပွားမှုနဲ့ပါသွားတာတွေ့ရပြီးကီနီနိုင်ငံရဲ့အခြေအနေကပြီးခဲ့တဲ့သတင်းပတ်နဲ့မခြားရှိနေပေမဲ့ဆီးရီးယားလီယွန်မှာတော့ဖြစ်ပွားမှုကပိုပြီးများပြားလာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါရယ်။ဆီးရီးယားလီယွန်နိုင်ငံကယ်ရီတောင်းမှာအီဘိုလာကူးစက်ရေးဌာနတည်တခုဖွင့်လိုက်ချိန်မှာပဲရောဂါဖြစ်ပွားမှုကလည်းတိုးလာနေတာဖြစ်ပါရယ်
။ The most essential pillar in the response to the epidemic would certainly have to be the ability
ဒီယောဂါကိုအထူးအောင်ဆုံးသုံးပြန်ကာကွယ်နိုင်ဖို့ကယောဂါဖြစ်ပွားသူတွေနေသူတွေကိုတတ်နိုင်တဲ့အများဆုံးတရားခွဲထားနိုင်မှုဖြစ်ပါတယ်ဒီလိုလှုပ်ဆောင်ဖို့ကခုကျွန်တော်တို့ရှိနေတဲ့ကျန်းမာရေးဌာနတွေကနေသာလှုပ်ဆောင်နိုင်မှာဖြစ်ပါတယ်လို့ Save the Children အဖွဲ့ရဲ့ကျန်းမာရေးဆိုင်ရာအကြီးအကဲ Francesco Chechi ကပြောပါတယ် Sierra Leone မှာယောဂါဖြစ်ပွားမှုတိုးလာတာနဲ့အမျှကျန်းမာရေးဝန်ထမ်းတွေဟာယောဂါတဲ့အများအပြားရဲ့အသက်အကဲတင်ရှင်တွေဖြစ်လာနေတယ်လို့ Save the Children အဖွဲ့ကပြောပါတယ်Sierra Leone, Guinea နဲ့ Liberia နိုင်ငံတွေကိုစေတနာဝန်ထမ်းအဖွဲ့တွေတွားရောက်တာအပြင်နိုင်ငံခြားသားကျန်းမာရေးဝန်ထမ်းတွေပို့ပြီးဆေးလုံနိုင်ရေးအရှိန်မြှင့်လှုပ်ဆောင်နိုင်အောင်ဒေါ်လာ1ဘီလျံဝိုင်းဝန်းကူညီကြဖို့ကုလသမဂ္ဂကကမ္ဘာ့ဘဏ်နဲ့ပူးပေါင်းပြီးလှုံ့ဆော်စည်းရုံးနေတယ်လို့ပြောပါရယ်ဒီအတော်အတွင်း American သမ္မတ Barack Obama ကလည်းအနောက်အာဖရိကဒေသမှာ Ebola ရောဂါတိုက်ဖျက်ရေးနဲ့ American ပြည်ထောင်စုမှာဒီရောဂါပိုးပြန့်နှံ့ဖြစ်ပွားမှုကိုကာကွယ်နိုင်အောင်အရေးပေါ်ရမုံငွေ 6.18 ဘီလျံသုံးစွဲဖို့ Congress လွှတ်တော်ကိုတောင်းဆိုထားပါရယ်ရှင်
အမေရိကန်ကွန်ဂရက်လွှတ်တော်ယူကော့ပွဲတွေအင်္ဂါနေ့ကပြီးသွားပြီးတဲ့နောက်လွှတ်တော်ညှက်စလုံးကိုထိန်းချုပ်တော်မယ့် Republican လွှတ်တော်အမတ်တွေနဲ့ဘုံတူညီတဲ့လုပ်ငန်းတွေတွဲလုပ်နိုင်ဖို့သမ္မတဘရက်အိုဘားမားကစပြီးကြိုးစားနေပါပြီ။ဥပဒေပြည်ရေးဆိုင်ရာဦးစားပေးကိစ္စတွေကိုဆွေးနွေးဖို့အတွက်ကွန်ဂရက်ခေါင်းဆောင်တွေကိုတောက်ကြနေမှာ Mr. Obama ကသမ္မတအင်ပြူတော်စီဖိတ်ခေါ်တွေ့ဆိုပါတယ်။အင်္ဂါနေ့ယူကော့ပွဲတွေမှာသမ္မတရဲ့ Democratic Party ကစိတ်ပြတ်ဖို့အရင်းနေရပြီး Republican တွေကအထက်လွှတ်တော်ကိုထိန်းချုပ်နိုင်မယ့်အမတ်အစီအတွက်အလုံးလောက်အနိုင်ရသလိုအောက်လွှတ်တော်မှာအများစုဖြစ်ပြီးသားကနေပိုပြီးအားကောင်းစေမယ့်အမတ်အစီအတွက်ထပ်ပြီးအနိုင်ရပါတယ်။သဘောထားကွဲပြားလို့နဲ့အမေရိကန်နိုင်ငံရေးပါတီတွေကြားမှာသဘောတူညီနိုင်တဲ့ကိစ္စရပ်တချို့ရှိတာတော့သိကြပါတယ်လို့သမ္မတကဗိုလ်တူးနေမှာတင်ပြတော့ပြောပါတယ်ဒီတော့တင်မှာပဲနိုင်ငံတကာကိုယ်တော်ရေးဆိုင်ရာသဘောတူစာချုပ်ကိစ္စတွေနဲ့အခွင့်အောက်စနစ်ပြပြင်ပြောင်းလဲရေးကိစ္စတွေမှာအတည်ပြုချက်ရအောင်မစ္စတာအိုဘားမားနဲ့လက်တွဲလှုပ်ဆောင်သွားမယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်ဖြစ်လာမဲ့ကန်တကီပြည်နယ်အထက်လွှတ်တော်မှမစ်ချ်မကွန်နယ်ကပြောပါတယ်သဘောတူညီချက်ရနိုင်တဲ့ကိစ္စရပ်တွေကိုရှာဖွေလှုပ်ဆောင်သွားရေးတယ်လီဖုန်းနဲ့စကားပြောချင်ရင်တွင်သူတို့သဘောတူကြတယ်လို့မကွန်နယ်ကပြောပါတယ်နိုင်ငံကြီးရကွဲပြားနေတဲ့အုပ်ချုပ်ရေးပိုင်းဟာဘာမှမလုပ်နိုင်တဲ့အခြေအနေမှာပိတ်မိနေတာမျိုးဖြစ်ဖို့မလိုလားဘူးဆိုတာဟာဒီရွေးကောက်ပွဲကနေပါလိုက်တဲ့သတင်းစကားဖြစ်တယ်လို့မစ္စတာမကွန်နယ်ကပြောပါတယ်
နေတိုးတပ်ဖွဲ့အကြီးအကဲတစ်ကပါကစ္စတန်နိုင်ငံကဘူးမြို့ကိုမကြေညာဘဲဂျာရာဘရီနေကအလဲပတ်တွားရောက်ခဲ့ပါတယ်ဒီနေ့ကုန်ပိုင်းမှာနိုင်ငံခြားတပ်တွေပြန်ရောက်သိမ်းပေမဲ့လည်းအနောက်နိုင်ငံကမဟာမိတ်တပ်တွေကအာဖဂန်နစ္စတန်နိုင်ငံကိုအချောက်ပတ်တွေဆက်ပေးသွားမယ်လို့သူကပြောပါတယ်နေတိုးအတွင်းရေးမှူးချုပ်ဗိုလ်ချုပ်ကြီးဂျန်စတိုလန်ဘတ်ကရောတပ်တွေကိုရောက်သိမ်းလိုက်တဲ့ဆိုရာဟာအနာဂတ်မှာအာဖဂန်နစ္စတန်နိုင်ငံရဲ့ကံကြမ္မာဟာအာဖဂန်ပြည်သူတွေရဲ့လက်ထဲမှာသာရှိတယ်ဆိုတဲ့အတိတ်ပဲလို့ပြောပါတယ်နော်ဝေးနိုင်ငံဝန်ကြီးချုပ်ဟောင်းကတော့အာဖဂန်စစ်သားတွေနဲ့ရဲတွေကတနည်းကြောင်နိုင်ငံလုံးချုံရင်အတွက်ဥဆောင်တာဝန်ယူခဲ့ပြီးဒီနှစ်ကရင်တော့သူတို့ဘာသာအလုံးစုံဆက်တာဝန်ယူသွားရလိမ့်မယ်လို့ဆိုပါရယ်ဒါပေမဲ့လည်းသူတို့တွေကိုအထီးကျန်တော့ဖြစ်မနေစေရပါဘူးလို့လည်းသူကဆက်ပြောပါရယ်မစ္စတာစတိုလန်ဘတ်ကသူရဲ့ပထမဆုံးအလဲအပတ်ခီးစဉ်တွင်အာဖဂန်နစ္စတန်သမ္မတအရှဖ်ဂနီအစိုးရအမှုဆောင်အရာရှိချုပ်အဗ်ဒူလာအဗ်ဒူလာတို့အပြင်နိုင်ငံတကာလုံခြုံရေးအထောက်အကူပြုတပ်ဖွဲ့ကအစ်မြင့်ကောင်ဆောင်တွေနဲ့လည်းတွေ့ဆုံပါပါနေတိုးနဲ့အမေရိကန်တပ်ဖွဲ့တွေကိုအာဖဂန်နစ္စတန်နိုင်ငံကနေဒီနှစ်ဒီဇင်ဘာလ31ရက်နေ့မှာပြန်ရောက်သိမ်းပါပါဒါပေမဲ့အိမ်ဆောင်တပ်ဖွဲ့တပ်ဝင်တပ်သားပေါင်း 12,000 ကိုအာဖဂန်နစ္စတန်နိုင်ငံလုံခြုံရေးတပ်သား 3,000 ခွဲကိုတင်နန်းပေးဖို့နဲ့အရန်တပ်အဖြစ်ချထားပေးဦးမှာဖြစ်ပါတယ်
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရွေကနေကြာသပတိညဘက်တင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်။ပါကစ္စတန်နိုင်ငံမှာကိုရန်ကျန်းစာအုပ်ကိုထိခိုက်စော်ခဲ့တယ်လို့ဆွဆွပြီးခရီးယန်ဘာသာဝင်ဇနီးမောင်နှံနှုတ်ကိုတပ်ပစ်တဲ့မှုနဲ့ဆက်ဆက်ပြီးတော့လူ44ယောက်ထဲမှနေကိုပါကစ္စတန်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။လာဟိုးမြို့နောက်တောင်ဘက်38မိုင်ကျော်ကွာ Court Redaction မြို့မှာအဲ့ဒီတပ်ဖြတ်မှုဖြစ်တာပါ။အမျိုးသားနဲ့သူ့ရဲ့ဇနီးဖြစ်သူကိုဒေါသထွက်နေတဲ့လူအုပ်ကြီးကရိုက်တက်လိုက်ပြီးအဲ့ဒီဇနီးမောင်နှံလှုပ်လှုပ်နေတဲ့အုပ်ဖို့မှာပဲမီးရှို့လိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီဇနီးမောင်နှံဟာဖျားသခင်ကိုစော်ကားတယ်ဆိုပြီးဘာသာရေးဆရာတူကသူ့ပလီကျောင်းရဲ့လော်စပီကာကနေကြေညာပြောဆိုတာကြောင့်လူအုပ်ကိုစော်ပေးသလိုဖြစ်သွားတာလို့ရဲကပြောပါတယ်။လူနည်းစုတွေကိုကောက်ကွယ်ပေးဖို့အနာဘိုင်တွေကပြက်ကွက်တယ်ဆိုပြီးရာပေါင်းများစွာသောပါကစ္စတန်နိုင်ငံသားခရစ်ယာန်ဘာသာဝင်တွေနဲ့လူခွင့်ရေးလှုပ်ရှားသူတွေဟာအဲ့ဒီတပ်ဖြတ်မှုနဲ့ပတ်သက်လို့ဗိုလ်ထုနေကလာဟုမြို့မှာကန့်ကွက်ဆန္ဒပြကြပါတယ်။မွတ်စလင်အများစုဖြစ်တဲ့ပါကစ္စတန်နိုင်ငံမှာဘာသာရေးလူနည်းစုတွေအပေါ်အကြမ်းဖက်တိုက်ခိုက်တာတွေကိုအပြစ်ပေးအရေးမယူတဲ့အခြေအနေမျိုးရှိနေတယ်လို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွင်အဖွဲ့ကပြစ်တင်ရှုတ်ချထားပါတယ်။
ဟောင်ကောင်ကျွန်းမှာဒီမိုကရေစီပြုတ်ပြင်ပြောင်းလဲမှုတွေပေါ်ဆောင်ပေးဖို့အတွက်တလားကြောကြာစခန်းချဆန္ဒပြနေကြတဲ့ဆန္ဒပြပြည်သူတွေနဲ့ရဲတွေကြားဒီကနေ့အပြန်အလှန်ရုံရင်ဆန်ခတ်တိုက်ခိုက်မှုအ ਨੇ အချင်းဖြစ်ခဲ့ပါတယ်။နံပါတ်တုတ်တွေတိုင်းတွေကင်ဆောင်ထားတဲ့ရဲဝန်ထမ်းတချို့နဲ့တာစင်နဲ့ချီတဲ့ဆန္ဒပြသူတွေနဲ့မွန်ကော့ရက်ကွက်ထဲမှာဘလုံးတွေးဖြစ်နေတဲ့ဗီဒီယိုမှတ်တမ်းပုံတွေကို YouTube စာမျက်နှာမှာတင်ထားတာပါ။ဆန္ဒပြသူအများပြားကတော့ရဲကမျက်ရည်ရုပ်ပုံအသုံးပြီးဖြိုခွင်းတဲ့အခါတက်ကြွလှုပ်ရှားသူတွေကအကာအယံအဖြစ်သုံးတဲ့ဒီဆန္ဒပြပွဲရဲ့ကြတာဖြစ်တဲ့ ठी တွေကိုကင်ဆောင်ထားကြပါတယ်တချို့ကတော့2005ခုနှစ်တုန်းကနာမည်ကြီးခဲ့တဲ့ V for Vendetta Hollywood ရုပ်ရှင်ဇာတ်ကားထဲကပြုံးနေတဲ့ Guy Fawkes မျက်နှာဖုံးစွတ်တွေကိုဆွတ်ထားကြပါတယ်ရုံရင်ဆန်ခတ်မှုအတွင်းဖန်စီရာတရားရတာတွေရှင်းပြရှိကိုတော့မသိရသေးပါဘူးဟောင်ကောင်ဆန္ဒပြသူတွေဟာရှေ့တင်းပတ်ပီကျင်းမှာကျင်းပမဲ့ကမ္ဘာကောင်းဆောင်တွေရဲ့ Asia Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးဆွေးနွေးပွဲအတွင်းတရုတ်ကောင်းဆောင်တွေကိုတွားရောက်ဆန္ဒပြကြဖို့လဲမကြသေးခင်ကပဲစီစဉ်နေကြပါတယ်ဒါပေမဲ့သူတို့တွေပြီးမှကြီးတဲ့ဝင်ရောက်ဆန္ဒဖြင့်ပြခွင့်ရမလားဆိုတော့မသေးချပါဘူ
းတရုတ်သမ္မတရှီကျင်းပင်2013ခုနှစ်မှာတန်ဇန်နီးယားနိုင်ငံစီသွားခြင်းတုန်းကသူ့ရဲ့ကိုယ်စားလှယ်ဖုတ်ဝင်တူဦးဟာအလေးချိန်ကီလိုဂရမ်ထောင်ပေါင်းများစွာရှိတဲ့ဆင်ဆွဲတွေကိုဝယ်ယူတယ်လို့အစိုးရစာတည်တစ်ခုကပြောလိုက်ပါတယ်တရုတ်နိုင်ငံရဲ့ဆင်ဆွဲဝယ်လူဟာတန်ဇန်နီးယားမှာဆင်ကောင်းရင်နေသွားအောင်ချိန်ချောက်နေတယ်လို့သဘောပတ်ဝန်းကျင်ရဲ့စုံစမ်းစစ်ဆေးရေးအေဂျင်စီ EIA ကဒီကနေ့ထုတ်ပြန်တဲ့အစိုးရစာထဲမှာဆွဆဲထားတာပါ2013ခုနှစ်မတ်လတုန်းကခီးစဉ်အတွင်းတရုတ်ကိုယ်စားလှယ်ဖုတ်ဝင်ဟာတန်တမန်ကင်းလွတ်ခွင့်အိတ်ထဲမှာဆင်ဆွဲတွေကိုထည့်ပြီးတော့သမရရှိစီးတဲ့လေယာဉ်နဲ့တင်သွားတယ်လို့ EIA ကပြောပါတယ်တရုတ်ရဲ့ဆင်ဆွဲဝယ်လူအားကြောင့်ဒေသတွင်းမှာဆင်ဆွဲစည်းနှစ်ဆတက်သွားတယ်လို့ဒါရယ်ဆလမ်ကဆင်ဆွဲမောက်ကူသမားတွေကိုကူကပြီးပြည်တွင်းခြေဆက် EIA အဖွဲ့ကအစီရင်ခံပါတယ်ဒီသတင်းဟာအခြေမြင့်မရှိဘူးလို့တရုတ်နိုင်ငံသားရဲ့ဌာနကညင်းတဲ့အကြောင်းပြည်တွင်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်တရုတ်တန်တမန်တွေစစ်ဖက်ဝန်ထမ်းတွေစီးပွားရေးသမားတွေဟာအရင်တုန်းကလည်းလာလူခီးစဉ်မျိုးတွေကိုအသုံးပြုပြီးဆင်ဆွဲအမြောက်များဝယ်ယူသူတည်ဆောင်မှုတွေလို့ EIA အဖွဲ့ကဆိုပါတယ်
လစ်ဗျားနိုင်ငံရဲ့နိုင်ငံတကာအသိအမှတ်ပြုပါလီမန်ကိုတရားမဝင်ကြောင်းလစ်ဗျားအမြင့်ဆုံးတရားရုံးကဂျာရာဘရီနေကပြဋ္ဌာန်းလိုက်ပါတယ်ဒီလို့ရဟာဗယံဗဒါဖြစ်နေတဲ့လစ်ဗျားနိုင်ငံရဲ့အခြေအနေကိုပိုးပြီးဆိုရသွားစီပါတယ်ဥပဒေပြုလွတ်တော်ကိုနိုင်ငံအရှေ့ပိုင်းကတွတ်ဘရုခ်မြို့မှာသာရုံးစိုက်တာဖြစ်ပြီးမြို့တော် ထရီပိုလီနဲ့ဒုတိယမြို့တော်ဘန်ဂါဇီမှာရုံးစိုက်တာမဟုတ်တဲ့အတွက်အစ္စလာမစ်ဥပဒေပြုသူတွေကတော့ပြည်သူ့လွတ်တော်ရဲ့အုပ်ချုပ်မှုပုံစံကိုမေးခွန်းထုတ်လိုက်ပါတယ်။လီဗျာနိုင်ငံရဲ့မြို့တော်ကိုဒီနှစ်အစောပိုင်းတုန်းကအစ္စလာမစ်ညွန့်ပေါင်းတပ်ဖွဲ့တွေကသိမ်းယူသွားခဲ့တာပါ။ပြိုင်ဖက်ပါလီမန်တွေအာဏာလွန်ဆွဲတဲ့အမြင့်ဆုံးတရားရုံးကတော့ထရီပိုလီမှာဆက်လက်ရှိနေဆဲဖြစ်ပါတယ်ရှင်။
ရုရှားသမ္မတဗလာဒီမီယာပူတင်ကိုကမ္ဘာပေါ်မှာအာဏာအကြီးဆုံးပုဂ္ဂိုလ်အဖြစ် Forbes American စီးပွားရေးမဂ္ဂဇင်းကဒုတိယနှစ်ဆက်တက်ရွေးချယ်လိုက်ပါတယ်။မစ္စတာပူတင်ဟာခရီးမီးယားဒေသကိုရုရှားနိုင်ငံနဲ့အင်အားသုံးသွင်းသွင်းခဲ့ပြီးအိမ်နီးချင်းယူကရိန်းနိုင်ငံထဲမှာရုပ်ဆိုးလာတဲ့ဂျာဂန်စစ်ပွဲတစ်ခုဆင်နွှဲခဲ့တဲ့အတွက်ရွေးချယ်လိုက်တာဖြစ်တယ်လို့ Forbes မဂ္ဂဇင်းကပြောပါတယ်။ American သမ္မတဘရက်အိုဘားမာ၊ပြုတ်သမ္မတရှီဂျင်းပင်၊ပုံရဟန်းမင်းကြီး Francis နဲ့ဂျာမန်ဝန်ကြီးချုပ် Angela Merkel တို့အားလုံးတွေကနေမှမစ္စတာပူတင်ကို Forbes မဂ္ဂဇင်းကရွေးချယ်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတနစီပြည်နယ်နက်ရှိနက်ဗီလ်မြို့မှာဗုဒ္ဓဟူးနေ့ညကလုပ်တဲ့အမေရိကန်ကြေးလက်ဒေဂီတာနှစ်ဆင်စုပေးပွဲမှာမရန်ဒါလမ်ဘတ်ဟာတနစ်တာတွေအကောင်စုအမျိုးသမီးအဆိုရှင်စုအပါအဝင်စု၄စုစုခုသွားပါတယ်။စုအမျိုးသား၉မျိုးမှာရွေးချယ်ခံရမယ့်အစီအစဉ်ပါတဲ့လမ်ဘတ်အတွဲဒီကြိမ်နဲ့ဆိုရင်၅နှစ်ဆက်တိုက်စုချင်းမြင့်ခံရတာပါ။ Platinum လို့အမည်ပေးထားတဲ့သူ့တချင်းပေါင်းချုပ်အခွေအတွဲတနစ်တွင်အကောင်စုတီအယ်ဘမ်စုတချင်းတစ်ပုတ်ချင်းအကောင်စုစုဩစတြေးလျနိုင်ငံဘွားကြီးလက်ဒေဂီတာအဆိုတော် Keith Urban နဲ့တွဲဖက်တည်ဆိုထားတဲ့ We Were Us ဆိုတဲ့တချင်းအတွက်တစ်နှစ်အတွင်းအကောင်းဆုံးဂီတပွဲဆုလို့ကိုလည်းရသွားတာပါ Lambert ရဲ့ခင်မွန်းဖြစ်သူအဆိုတော် Blake Shelton ဟာလည်းတစ်နှစ်အတွင်းအကောင်းဆုံးအမျိုးသားအဆိုတော်ဆုချီးမြှင့်ခံရပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ထိုင်တရောက်နိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလာတို့ကကြီးညာခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတရိုက်နားဆင်နေပါတယ်အခုပထမဦးဆုံး APEC ညီလာခံနဲ့ဆိုင်တဲ့နိုင်ငံကသတင်းလွှာတွေကိုအရင်နားဆင်ရပါမယ်ပီကင်းမြို့တော်မှာကျင်းပမဲ့ APEC အာရှ Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံအတွက်တရုတ်အာဏာပိုင်တွေအကြီးအကျယ်ပြင်ဆင်နေကြပါတယ်မြို့တော်မှာရှိနေတဲ့မိโกမွန်းကျက်မှုရင်အသွာလာပိတ်ဆို့မှုရှုပ်ထွေးမှုတွေကိုရှင်းလင်းဖို့အတွက်စက်ရုံအလုပ်ရုံတွေကိုပိတ်ပစ်တာရုံးပင်းရဲ့ကြီးညာတာမျိုးစတာတွေနဲ့အတူမြို့ခံတွေကိုမြို့ပြင်ထွက်နေစေတာစတာတွေကိုအားပေးလှုပ်ဆောင်နေတာပါ VOA ပီကင်းသတင်းတော့ဘေးလိုက်ရဲ့သတင်းကိုဦးတန်းလွင်ထွန်းကပြောပြပါမယ
်ပြီးခဲ့တဲ့အော်တိုဘားလတစ်လလုံးမှာပီကင်းမြို့တော်ခေါင်းငယ်ဟာမိโกတွေနဲ့အခုလိုအုံဆိုင်နေခဲ့တာပါအခုတော့ဒေတာရင်အကြီးဆုံးစီးပွားရေးညီလာခံကြီးကိုအင်ရှင်အဖြစ်လက်ခံကျင်းပမယ့်အချိန်မှာရှင်းလင်းလာခဲ့ပါပြီ။ရင်းအသွားလာတွေထိန်းချုပ်မှုမိโกထွက်တဲ့စက်ရုံတွေကိုရန်နာထားမှုစတာတွေအပြင် APEC အာရှ Pacific စီးပွားရေးပူးပေါင်းဆောင်ရွက်ရေးညီလာခံကာလအတွင်းမှာအများပြည်သူရုံးပိတ်ရကြေညာပြီးပီကင်းမြို့တော်တွေကလူသန်းပေါင်း20ကျော်တဲကတချို့ကိုမြို့ပြင်ထွက်အပန်းဖြေစီရေးအားပေးတဲ့သဘောတွေလုပ်ပြီးအာဏာပိုင်တွေကမြို့ကြီးကိုရှင်းလင်းအောင်လုပ်နေတာပါ။ညီလာခံဧည့်သည်တွေတဲခုမဲ့ဟိုတယ်တွေအနီးကဈေးဆိုင်တဲ့လုပ်ငန်းတွေကိုလည်းပိတ်ပင်ဖို့အမိန့်ပေးထားပါတယ
်။
ဂျန်နဲ့ဆူတို့ဟာအဲ့ဒီဟိုတယ်တွေအီးတဝိုင်းမှာအလုပ်လုပ်နေတယ
်။
မနက်ဖြန်ကစပြီးပီကင်းမြို့ပြင်ဘက်အားလက်ရတောင်တက်ခီးထွက်မယ်လို့စိတ်ကူးတယ်။ဒီမှာလည်းဘာမှလုပ်လို့မရတော့မှုစိတ်အေးလက်အေးရသလောက်အပန်းဖြေတာပဲကောင်းပါတယ်
။ Internet Online ခီးသွားအေဂျင်စီတွေကတော့ဒီအခွင့်ကောင်းကိုအရယူပါတယ်။အပန်းဖြေခီးစဉ်ရှော့ဈေးတွေနဲ့ချပေးနေတာမှု ctrip.com ဆိုတဲ့အင်တာနက်ခီးသွွားအေဂျင်စီမှာ APEC ညီလာခံကာလအတွင်းခီးစဉ်ပေါင်းတသိန်းလောက်ရောင်းရပြီလို့မန်နေဂျာဂျိန်းချန်ကပြောပါတ
ယ် APEC ညီလာခံအတွင်းရုံးပိတ်ရက်တွေမှာပီကင်းမြို့ခံတွေစိတ်သက်သက်သာသာနဲ့ခီးသွွားအပန်းဖြေနိုင်ဖို့ကျမတို့ကခီးသွွားလက်မှတ်တွေကိုလျှော့ဈေးနဲ့ချပေးနေခဲ့တာပ
ါဒါမှလည်းလင်းလက်မှတ်တချို့ကတော့ဈေးကြီးနေသေးမို့ခီးမသွားနိုင်ပဲအိမ်မှာနေရမဲ့သူတွေလည်းရှိပါတယ်ဘာပဲဖြစ်ဖြစ်ပီကင်းမြို့တော်ကောင်းငယ်မှာကြီးလင်းနေတာတွေ့ရတဲ့အတွက်မြို့ခံတွေအများစုကတော့ကျေနပ်ပါတယ်ဒါမှမဟုတ်အခုလိုယာယီပြေလည်ရေးအစားအများရန်အဆင်ပြေသွားအောင်လုပ်တင်တယ်လို့ဆိုကြပါတယ
်။မီဂိုရီနဲ့ရင်သွားလာချက်တဲ့ကိစ္စကိုပုံမှန်ပြေလည်သွားစေရင်အစိုးရကအခြေခံကြကြဆောင်ရွက်ပေးတဲ့နဲ့ထင်ပါတယ်။အခုကတော့ယာယီသဘောပါပဲ
။ဒါမှမဟုတ်တချို့ကတော့
အစိုးရကအခုလိုညီလာခံကာလအတွင်းအင်ရှင်အဖြစ်မျက်နှာကောင်းရလူတာနဲ့ကျွန်တော်တို့ကိုအခုလိုအသွာလာတားမြစ်တာမျိုးလုပ်ငန်းပိတ်ပင်တာမျိုးတွေလုပ်တာကိုတော့ဘယ်သူမှမကျေနပ်ပါဘူး
။အခုရက်ပိုင်းရဲ့အတွင်းမှာပဲပီကင်းမြို့တော်ကိုဧည့်သည်တော်တွေရောက်လာကြတော့မှာပါ။ပီကင်းမြို့တော်ကောင်းငင်မြင့်ကြီးလဲပို့ပြီးရှင်းလင်းလာလိမ့်မယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းပါတယ်။ညီလာခံကျင်းပမဲ့မြို့ရင်းတနေရာမှာနိုင်ငံတကာမီဒီယာတွေအတွက်ဗဟိုဌာနတစ်ခုကိုစီစဉ်ထားပါတယ်။အဲဒီမှာအင်တာနက်ပိတ်ဆို့မှုတွေမရှိဘဲလွတ်လွတ်လပ်လပ်သုံးစွဲနိုင်ပါလိမ့်မယ်။အဲဒီတော့အေပက်ညီလာခံကာလအတွင်းတရုတ်နိုင်ငံရဲ့မြို့တော်ပီကင်းဗဟိုချက်မှနေရာတွေမှာကောင်းငင်ပြင်လဲရှင်းလင်းရင်းအသွားလာလဲပြေလျော့အင်တာနက်လဲလွတ်လွတ်လပ်လပ်သုံးလို့ရမယ့်ရက်အနည်းငယ်တော့တွေးကြရမှာဖြစ်ပါတယ်ခင်ဗျာ
။ဦးတန်းလွင်ထွန်းပြောပြသွားတာပါ။ဒါနဲ့တစ်ဆက်တည်းမှာပဲမြောက်ကိုရီးယားနိုင်ငံကဆက်လက်လှုပ်ဆောင်နေတဲ့နျူကလ িয়ার လက်နက်ကိစ္စကိုအခုလာမဲ့ APEC ထိပ်သီးညီလာခံမှာတရားဝင်ဆွေးနွေးဖို့မရှိဘူးဆိုပေမဲ့က ကမ္ဘာခေါင်းဆောင်တွေတီးကြားစီတွေ့ကြတဲ့အခါအဲ့ဒီကိစ္စကိုဆွေးနွေးဖို့တေချာတလောက်ရှိနေတယ်လို့ VOA သတင်းနောက် Brian Patton သတင်းပေးပို့ထားတာကိုလည်းတင်ပြခြင်းပါတယ်
။အမေရိကန်ပြည်ထောင်စုရုရှားတရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေပါဝင်တဲ့22နိုင်ငံပါ APEC ထိပ်သီးဆွေးနွေးပွဲကိုနိုဝင်ဘာလ10ရက်နေ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပပြီးတဲ့အခါအာဆီယံဥက္ကဋ္ဌနိုင်ငံဖြစ်တဲ့မြန်မာနိုင်ငံကအင်ရှင်အဖြစ်ကျင်းပမဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲကိုနေပြည်တော်မှာဆက်ပြီးကျင်းပသွားဖို့ရှိပါတယ်။မြောက်ကိုရီးယားဟာ APEC ထဲမှာရောအရှေ့အာရှထိပ်သီးနိုင်ငံတွေထဲမှာပါမပါတဲ့နိုင်ငံဖြစ်ပေမဲ့ဒီထိပ်သီးဆွေးနွေးပွဲတွေမှာမြောက်ကိုရီးယားနျူကလ িয়ার အရေးကိုတော့ဆွေးနွေးကြမှာသေးကြတယ်လို့ဆိုမျိုးက SM မူဝါဒကြီးဟာတက္ကသိုလ်ရဲ့ဒေတာရင်းလေလာရေးဒါရိုက်တာခင်မန်ကွမ်းကပြောပါတယ်
။북한의문제는한반도내또는남북한만의문제가아니라동북아시아
မြောက်ကိုရီးယားရေးရာကိုရီးယားကျွန်းဆွယ်တစ်ခုရဲ့ပြဿနာတွေမှာပဲအာရှပစိဖိတ်ဒေသကြီးတစ်ခုလုံးရဲ့လုံခြုံရေးစနစ်ကိုပြောင်းသွားစေနိုင်တဲ့ချင်းချောက်မှုတရားဖြစ်ပါတယ်။ဒါကြောင့်လဲသူနဲ့ဆက်ဆက်နေတဲ့နိုင်ငံတွေကဒီရေးကိစ္စကိုတရားဝင်ဖြစ်ဖြစ်ဘေးဘက်မှာပဲဖြစ်ဖြစ်ဆွေးနွေးကြမှာပါ
။ဆွေးနွေးကြမယ့်အထက်မှာတောင်ကိုရီးယားနိုင်ငံကဒီတစ်ပတ်တည်းရုတ်တရက်ထွက်လာတဲ့အစီရင်ခံစာပါအချက်ဖြစ်တဲ့မြောက်ကိုရီးယားဟာနျူကလ িয়ার တန့်စင်ရေးစက်ရုံသစ်တစ်ခုလဲပတ်နေတယ်ဆိုတဲ့ကိစ္စကိုလည်းထည့်သွင်းဆွေးနွေးကြမှာဖြစ်ပါတယ်။မြောက်ကိုရီးယားဟာအနုမြူပုံထုတ်လုပ်ဖို့ကြိုးစားနေစမှာပဲနျူကလ িয়ার ထိပ်ဖူးငယ်တွေကိုလုပ်နေပုံညတယ်လို့ယုံကြည်ရပါတယ်။အမေရိကန်နဲ့တရုတ်တို့ပေါင်းပြီးမြောက်ကိုရီးယားနျူကလ িয়ার တင်းမာမှုကိုရှော့ချနိုင်လိမ့်မယ်လို့သုံးသပ်သူတွေကမြင်ပါတယ်။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုအာခံပြီး2013ခုနှစ်ထဲမှာပျုံယန်းကနျူကလ িয়ার စမ်းသပ်မှုတွေလုပ်ခဲ့တာကြောင့်တရုတ်နဲ့သူ့မဟာမိတ်တွေကြားမှာအဆင်မပြေဖြစ်ခဲ့ရပါတယ်။ပျုံယန်းရဲ့နျူကလ িয়ার အစီအစဉ်အဆုံးသတ်သွားအောင်ဖိအားပေးတဲ့အနေနဲ့မြောက်ကိုရီးယားကိုဂျက်လီယင်လောင်စာစီတင်ပို့တာနဲ့အခြားကုန်သွယ်ရေးတွေရှော့ချလိုက်တာမျိုးတရုတ်ကလုပ်ခဲ့တယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့တည်ငြိမ်ရေးကိုချိန်ချောက်စေလောက်တဲ့ပိတ်ဆို့ဒဏ်ခတ်မှုမျိုးလုပ်ဖို့ကိုတော့တရုတ်နိုင်ငံကအင်တင်တင်ဖြစ်နေပါတယ်။တရုတ်မြောက်ကိုရီးယားဂျပန်တောင်ကိုရီးယားရုရှားနဲ့အမေရိကန်တို့ပါဝင်မဲ့6ပါတီဆွေးနွေးပွဲကိုတရုတ်နိုင်ငံကပြန်ဆနေခြင်းပြီးအမေရိကန်ကမြောက်ကိုရီးယားကိုအကူအညီထောက်ပံ့နေပေးရင်ပျုံယန်းရဲ့နျူကလ িয়ার အစီအစဉ်အဆုံးသတ်သွားအောင်လုပ်နိုင်မယ်လို့မျှော်လင့်နေပါတယ်။မြောက်ကိုရီးယားကသူတို့နျူကလ িয়ার အစီအစဉ်တွေပြန်ဆမယ်လို့ပြောလိုက်ပြီးနောက်ပိုင်းမှာ6ပါတီဆွေးနွေးပွဲတွေ2009ခုနှစ်ထဲမှာရပ်ဆိုင်းသွားခဲ့ပါတယ်။အကူအညီတွေပြန်ပေးရေးဆွေးနွေးပွဲတွေမတိုင်ခင်မြောက်ကိုရီးယားကနျူကလ িয়ার လှုပ်ရှားမှုတွေရပ်ပစ်ဖို့အမေရိကန်တို့ကလိုလားနေပါတယ်။အခုလာမယ့်ထိပ်သီးဆွေးနွေးပွဲအတွက်တစုံတရာတိုးတက်မဲ့ရလဒ်တွေမျှော်လင့်နိုင်မှာမဟုတ်ဘူးလို့မစ္စတာကင်ကဆိုပါတယ
်중국의노력또미중간의재개에관한공감대가형성되더라도자회담을통해서
디오네아메리칸자သဘောတူညီမှုရရင်နောက်မှာ6ပါတီဆွေးနွေးပွဲတွေပြန်ဆက်နိုင်မှုကတော့အချိန်ယူရအောင်ပါပါ
သမရဥပမာနဲ့တောင်ကိုရီးယားသမရဖကွမ်ဟီရိုမြန်မာနိုင်ငံမှာတွေ့ဆုံဖို့စီစဉ်ထားပြီးမြောက်ကိုရီးယားကိစ္စကိုဆွေးနွေးဖို့ရှိနေပါတယ်ဆွေးနွေးပွဲတွေပြန်ဆဖို့ပျုံယန်းကလမ်းဖွင့်ထားတယ်ဆိုပေမဲ့အမေရိကန်နဲ့တောင်ကိုရီးယားကိုရန်လိုတဲ့ပြောဆိုမှုတွေရှိနေတာကြောင့်တောင်ကိုရီးယားမှာအမေရိကန်စစ်အင်အားဆက်ပြီးတိုးချဖို့နှစ်နိုင်ငံကြားသဘောတူညီထားကြပါတယ်ခင်ဗျာ
VOA ကခြားစားပရင်းညပဲအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ည9နိုင်ခွဲနောက်ပိုင်းမှာကျမ်းမာရေးခန္ဓာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့အပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ပါမယ်အဲ့ဒီလိုနားမစင်ရခင်အခုတော့အမျိုးသားမျိုးရာအသုံးချမှုမူဝါဒမူကြမ်းနဲ့ပတ်သက်ပြီးပြောပြပါမယ်မြန်မာနိုင်ငံမျိုးရာခွဲဝေအသုံးချမှုစီစစ်ဆောင်ရွက်ရေးကော်မတီကရေးဆွဲထားတဲ့အမျိုးသားမျိုးအသုံးချမှုမူဝါဒမူကြမ်းရေးဆွဲရမှာလေသမားကိုယ်စားလှယ်တွေပါဝင်မှုမရှိသလိုအခြေခံအကျိုးစီးပွားကိုအကာအကွယ်ပေးတာမျိုးမရှိတဲ့အတွက်တိုင်းသားလူမျိုးများလူထုဖွံ့ဖြိုးရေးဆောင်ရွက်နဲ့တိုင်းသားများရိုးရာတလိမျိုးရာကာကွယ်ရေးကော်မတီကိုယ်စားလှယ်တွေကကန့်ကွက်ခဲ့ကြပါတယ်ဒီမူဝါဒမူကြမ်းကိုလက်တွေ့ဆောင်ရွက်တဲ့နေရာမှာအကျိုးသက်ရောက်မှုမရှိနိုင်ဘူးလို့တောင်လူလေသမားအရေးဆောင်ရွက်သူတွေကပြောဆိုတဲ့အကြောင်းထိုင်းအခြေဆိုင် VOA သတင်းတော့နိုင်ကွန်းအင်ကသတင်းပေးပို့လာပါတယ
်မြန်မာနိုင်ငံမြေယာဖွဲ့ဝေတုံးချမှုစီစစ်ဆောင်ရွက်ရေးကော်မတီကနေရေးဆွဲထားတဲ့အမျိုးသားမျိုးတုံးချမှုမူဝါဒမူကြမ်းကိုတိုင်းနယ်ပြည်နယ်တီးတီးကတောင်တူလယ်ထမားကွန်ရက်တွေလူထုအခြေပြုဖွဲ့စည်းတွေလူမှုဖွဲ့စည်း30ကျော်နဲ့စုဖွဲ့ထားတဲ့တိုင်းရင်းသားလူမျိုးများလူထုဖွံ့ဖြိုးရေးဆောင်ရွက်နဲ့တိုင်းရင်းသားများရိုးရာတလိမြေယာကာကွယ်ရေးကော်မတီရဲ့ကိုယ်စားလှယ်တွေကနေလက်မခံကြောင်းဒီကနေ့မှသဘောထားကြေညာချက်ထုတ်ပြန်ခဲ့ပါတယ်အမျိုးသားမျိုးအသုံးချမှုမူဝါဒမူကြမ်းကိုရေးဆွဲရမှာလက်ရမကိုယ်စားလှယ်တွေပါဝင်မှုမရှိတဲ့အတွက်ကန့်ကွက်ရတယ်လို့တိုင်းဒေသလူမျိုးများလူထုဖွံ့ဖြိုးရေးဆောင်ရွက်နဲ့တိုင်းဒေသများရိုးရာတလိမြေယာကာကွယ်ရေးကော်မတီရဲ့ပြောရေးဆိုခွင့်ရှိသူစံခန်းဆိုင်က VOA ကိုအခုလိုပြောပါတယ်
။ဟ ကျွန်တော်လက်ခံနိုင်ကြအကြောင်းကတော့ဒီတစ်ချက်ကဒီလိုဆွဲတဲ့နေရာမှာကျွန်တော်ရှိရင်လူမင်းစုလူတစုကလည်းဆွဲကြတယ်နောက်ပြီးတော့နိုင်ငံသားဆွဲပြီးတဲ့ဟာလည်းဖြစ်တာပေါ့နော်အဲဒါကြောင့်ကျွန်တော်တို့ဒီဆွဲတဲ့ချိန်မှာဆိုလို့ရှိရင်တကယ်ဆက်လာဖြစ်ပြနေတဲ့ရဲရွာဖြစ်နေတယ်နောက်ပြီးတော့မြို့နယ်ဖြစ်နေပေါ့နော်နောက်ပြီးတော့ဒီတော်ပြည်နေသမားကိုဆိုလေဒီနောက်ပြီးနေရာတွေကိုလုပ်ကန်နေတဲ့ဒီအရက်ဆက်ဆွဲကြည့်ပြီးအဲဒီပတ်အပြတ်ဆက်ပါဝင်နေပါဝင်ရေးဆွဲတဲ့ဉာဏ်ဟုတ်တဲ့ကျွန်တော်အားကျွန်တော်လက်မခံချင်လိုက်ဖြစ်တယ်ခင်ဗျာ
မြန်မာနိုင်ငံမြေယာဖွဲ့ဝေတုံးချမှုစီစစ်ဆောင်ရွက်ရေးကော်မတီကနေရေးဆွဲထားတဲ့အမျိုးသားမြေတုံးချမှုမူဝါဒမူကြမ်းကို2014ခုနှစ်အောက်တိုဘာလမှာထုတ်ဝေခဲ့ပါတယ်။အခုထုတ်ဝေနေတဲ့အမျိုးသားမြေတုံးချမှုမူဝါဒမူကြမ်းဟာတောင်တူလယ်မားတွေရဲ့အခြေခံအကျိုးစီးပွားကိုအကာအကွယ်ပေးတာမျိုးမရှိသလိုနိုင်ငံတကာစာနှုန်းနဲ့လည်းမကပ်ညီဘူးလို့လည်းစံခန်းဆိုင်ကပြောပါတယ်။
ဘဝတာအကြမ်းလာတော့သူကဒီနိုင်ငံခြားကြီးကြီးလို့လည်းမဟုတ်ပဲဥသာပေးထားတယ်ကွာ။နောက်ပြီးတော့ဒီဒီဘဝရုံကစတာတဲ့ဆက်သွားဥသာပေးထားတဲ့ဆက်ကြောင့်ဒီရှင်ရတာတော့ဒီမြန်မာလူကိုသူကအချိုးပေးလာတာမဖြစ်ဘူးခင်ဗျာ။နောက်ပြီးတော့ဒီခုပြေးစီမံကိန်းလို့တော့မဆိုလို့ရှိရင်တော့မြန်မာရဲ့နေရာဒီဘောနောအဲ့ဒါလေးကိုပါမယ်ထားတဲ့ဘဝတာလေးလည်းမပိုင်ခင်ဗျာ။အဲ့ဒါကြောင့်ဒီဘဝတာတော့သူကမြန်မာလူကိုပို့ပြီးတော့သုခရောက်ပြီးရတယ်။နောက်ပြီးမြန်မာအစီအစဉ်ကလုံးဝနေပါလေပါလေနဲ့အဲ့ဒါကြောင့်နိုင်ငံတကာရဲ့ကြံစည်တဲ့ပတ်လုံးပေါ့အဲ့ဒါလည်းမကွက်ဘူး။နောက်ပြီးတော့နေရာသိမ်းပြီးတဲ့ဒီမှာကတော့အလို့စကူသိယူနိုင်တဲ့တကြားကလည်းဒီအခိုင်နဲ့တည်းပေါ့နော်။နောက်ပြီးတော့နေရာပြန်လဲစံထားရေးနဲ့နေရာဖက်ဝေရေးဆိုင်ရေးအဲ့ဒီနေရာမှာလည်းသူကပြန်စံထားတာပဲမရှိဘူးခင်ဗျာ။အဲ့ဒါတွေကလည်းနိုင်ငံတကာရှိနေလို့မကွက်ဘူးပေါ့နော်။
အမျိုးသားမြေတုံးချမှုမူဝါဒမူကြမ်းထုတ်ဝေပြီးလက်တွေ့အကောင့်ထဲပေါ်ဆောင်ရမှာတောင်တူလယ်ရမားတွေအတွက်အကျိုးသက်ရောက်မှုမရှိတဲ့ပေါ်မြန်မာနိုင်ငံမြေယာခွဲဝေတုံးချမှုစီစစ်ဆောင်ရွက်ရေးကော်မတီအသွင်းမှုရုံးကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းပြန်လည်ဖြေကြားပေးဖို့ကိုတော့ငြင်းဆန်ခဲ့ပါတယ်။အမျိုးသားမြေတုံးချမှုမူဝါဒမူကြမ်းကိုထုတ်ပြန်ပေမဲ့လည်းတကယ်တမ်းလက်တွေ့ဆောင်ရွက်တဲ့နေရာမှာအကျိုးသက်ရောက်ရှိမှာမဟုတ်ဘူးလို့မြန်မာနိုင်ငံတောင်တူလယ်ရမားတမကအဖွဲ့စည်းတာဝန်ခံမဆုစုနွေးကလည်းအခုလိုသုံးသပ်ပြောဆိုခဲ့ပါတယ်။
ကျန်းကိုထုတ်ပြန်လာတဲ့ပတ်သက်ပြီးတင်းရကနေကျထုတ်ပြန်တဲ့အပေါ်မှာပေါ့နော်ကျွန်တော်ဒီကဲသိသိမှုတွေကိုဒီအခေရပေါ့နော်ဥပဒေလေးထုတ်ပြန်လိုက်ဒီကဲလေးထုတ်ပြန်လိုက်ထုတ်ပြန်ပေးလိုက်ပဲရှိတယ်ဘယ်မှာအောက်ခြေဖွဲ့ပြီးရှိတယ်လို့ဒီလေးခြားခြားပေါ့နော်ဆောင်ရက်တာမျိုးပေါ့နော်ဒီလူကဲထုတ်ပြန်လိုက်တဲ့ဒီစစ်တွေထုတ်ပြန်လိုက်တာကိုပေါ့နော်ဒီအပေါ်ထုတ်ပြန်လိုက်တာကိုပေါ့နော်ပြီးတော့အုပ်စုပေါ့နော်အစိုးရအိုးအုပ်ချုပ်ရေးအဖွဲ့အစည်းတွေရှိတယ်ဒီဥစ္စာကိုလင်းကြားလိုက်တာနဲ့မိုင်းလာလို့ရှိရင်ဘလို့ကြီးဆောင်ရွက်မယ်ဆိုတာမျိုးတွေဖြည့်တင်းပေါ်ပြထားတာကိုမပါရှိဘူးဆိုရင်ဒီမူကြမ်းတွေထုတ်တာထုတ်တာလေဒီအကျိုးတရားမှုတွေကတော့ဒီစီမံရေးတွေအောင်မြင်လာမှမဟုတ်ဘူးလို့ကျွန်တော်တို့ကမြင်တယ်လေဆိုရနေပြီးတော့ property တွေဖွက်ပြီးတော့ပြည်သူ့ဆောင်ရွက်မှုတွေဂျုံကြီးကိုးစားတဲ့လူတွေမဟုတ်ဘူးတောင်းပန်လို့မှလည်းစာနေပြီးတော့အမှန်တရားကိုပေါ့ရင်းရဲဝင်ဝင်မတော်စီအဖွဲ့အစည်းပြုရှင်ထုတ်ပါစေဆိုပြီးတော့ဟိုဆောင်ရွက်ခြင်းနဲ့ပုံစံတွေမဟုတ်တဲ့အတွက်ဒီဖွဲ့စည်းရတာဖွဲ့စည်းလိုက်တယ်လုပ်ငန်းတွေဆောင်ရွက်တဲ့အခါမှာဟိုထိရောက်မှုတွေဖြစ်မလာရဲနဲ့အောင်မြင်မှုတွေမရရှိရဲနဲ့တောင်းတဲ့ကမားတွေအလုပ်ကမားတွေကျင်းတဲ့လူစီလူတွေကသူ့ရဲ့တောင်းရည်ဆိုတဲ့နောက်ဆက်ကြိုးတွေမှာဟိုပို့ပြီးတော့ဖိနှိပ်ခံရပြီးတော့ဒုက္ခရောက်သွားတာမျိုးဆောင်ရွက်နေရအဲ့လိုမျိုးတွေကျွန်တော်ဖြစ်စီ
2014ခုနှစ်အောက်တိုဘာလမှာထုတ်ဝေခဲ့တဲ့အမျိုးသားမြေတုံးချမှုမူဝါဒမူကြမ်းထဲမှာဆိုရင်အခန်း19ခန်းပါရှိပြီးနိုင်ငံတော်တွင်မြေတရားစာရအရေးမြစ်တွေကိုနိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးပြည်သူတွေလူမှုစီးပွားဘဝမြင့်တင်ဖို့ဖြည့်ဆည်းရေးနဲ့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းကာကွယ်ရေးအတွက်အသုံးပြုစီမံခန့်ခွဲရမှာစနစ်တကျမှန်ကန်ပြီးရေရှည်တည်တတ်နိုင်ဖို့အတွက်ရည်ရွယ်ပြီးတော့ထုတ်ပြန်ခဲ့တယ်လို့လည်းဖော်ပြထားပါတယ်နိုင်ငံတော်အစိုးရအနေနဲ့စစ်တပ်ဘက်ကရောစီးပွားရေးလုပ်ငန်းရှင်တွေဘက်ကရောအစိုးရစီမံကိန်းတွေတင်စီထားတဲ့ဒေတာခန့်ပြည်သူတွေရဲ့လေယာချမ်းမြေတွေကိုအထိုက်လျောက်ပြန်လည်ပေးဆောင်မှုကော်မတီဖွဲ့စည်းပြီးစီစစ်လှုပ်ဆောင်နေပေမဲ့လက်တွေ့အနေထားရအောင်မြင်မှုမရှိသေးဘူးလို့လည်းတိုင်းရင်းသားလူမျိုးများလူထုဖွံ့ဖြိုးရေးစုံရနဲ့တိုင်းရင်းသားများရွေးရတဲ့မြေယာကာကွယ်ရေးကော်မတီတွေကထောက်ပြထားပါတယ်ဒါပြင်ဆောင်သူလယ်ရမကုစလဲတွေလွတ်တော်ကုစလဲတွေလူထုအခြေပြုဖွဲ့စည်းတွေလှုပ်လှက်ပြီးဗမ်းမလိုက်တဲ့ဥပဒေပညာရှင်တွေပါဝင်စ်ပါဝင်ထိုက်တဲ့ပုံကူတွေနဲ့ပြန်လဲစုဖွဲ့ပြီးတော့အမျိုးသားမြေအသုံးချမှုမူဝါဒမူကြမ်းကိုပြန်လဲရေးဆွဲဖို့ကိုလည်းတိုင်းသားလူမျိုးများလူထုဖွံ့ဖြိုးရေးစုံရနဲ့တိုင်းသားများရွေးရသလိမြေယာကော်မတီတွေကနေတောင်းဆိုထားပါတယ်ခင်ဗျာ
VOA သတင်းတော်နိုင်ကွန်းအင်ရဲ့သတင်းပေးပို့ချက်ပါသောရရှင်တွေအခုကြားနေရတာက VOA American အသံပဲဖြစ်ပါတယ်ခင်ဗျာအခုတော့ကိုပါကြီးရဲ့နောက်ဆုံးသတင်းနှาศင်ရပါမယ်စစ်တပ်ကပြစ်ခတ်လို့တည်ဆုံသွားတယ်လို့သတင်းထုတ်ပြန်လာတဲ့သတင်းနောက်ကိုပါကြီးအလောင်းမှာ တနက်တန်ရ၅ချက်တွေ့တယ်လို့အလောင်းကိုခွဲစိတ်စစ်စစ်တဲ့ပြည်နယ်ဆရာဝန်ကြီးကအတိအပြုပြောကြောင်းမိသားစုတွေကဆိုပါတယ်အဖြေကိုကျေနပ်လောက်เสียမရှိသေးဘူးလို့မိသားစုတွေကပြောနေပါတယ်ဒါအပြင်ရန်ကုန်ကိုအလောင်းတည်ယူမဲ့ကိစ္စမှာကြောင်းအမီဘွဲအမီမပြောတဲ့တန်ကားတချို့ကလာရောက်တားဆီးချင်းချောက်တာမျိုးလည်းရှိကြောင်းထိုင်းချေဆိုင် VOA သတင်းတော့မအေးမှာကသတင်းပေးပို့ထားပါတယ်
မြန်မာစစ်တပ်ကပြစ်ခတ်လို့တေဆုံးသွားရကြောင်းသတင်းထုတ်ပြန်ထားတဲ့အလွတ်သတင်းတောက်ကိုပါကြီးခေါ်ကိုအောင်ကျော်နိုင်ရဲ့အလောင်းကိုမော်လမြိုင်မြို့စေယုံမှာဒီကနေ့မနက်ပိုင်းကစပြီးရင်ခွဲဆန့်သတ်မှုတွေလုပ်ခဲ့ရမှာတနက်တန်ရ၅ချက်တွေ့ရတယ်ဆိုပြီးပြည်နယ်ဆရာဝန်ကြီးကအတည်ပြုခဲ့ကြောင်းမိသားစုကပြောပါတယ
်ပြည်နယ်ဆရာဝန်ကြီးကတနက်တန်ရ၅ချက်တွေ့တယ်လို့ပြောတယ်တခုကတော့ဟိုဟာမေးစီးကနေကတ်ဖြစ်တဲ့တနက်တန်ရအဝေးကနေဖြစ်တဲ့တနက်တန်ရမဟုတ်ဘူးမေးစီးကနေကတ်ဖြစ်တဲ့တနက်တန်ရလို့သူပြောတယ်ဒါကြောင့်မျက်နှာတစ်ချမ်းနှိမ့်သွားတယ်လို့ပြောတယ်နောက်တစ်ခါရင်သားမှာတနက်တန်ရနှစ်ချက်ပေါင်မှာတစ်ချက်ခြေတောက်မှာတစ်ချက်လို့ပြောတယ်ဟိုခြေစစ်မှာတစ်ချက်လို့ပြောတယ်ကျွန်တော်တို့သူ့မနေ့ကမနေ့ကကျွန်တော်တို့ခြေတုံးကဟိုကြောကုန်းမှာဘာတန်ရမှမတွေ့ဘူးပါတန်ရမမတွေ့ဘူးပေါ့နော်ကြောက်ကုန်းမှာပါတန်ရမမတွေ့ဘူးလို့ပြောတော့သူဘာမှမပြောဘူးကျမတို့လည်းအကုန်စံဖန်းထားတယ်နောက်တစ်ခါဒီမင်းစီကွဲသွားတဲ့ကိစ္စကမင်းစီကနေပြီးတော့အနီးကိုကတ်ပစ်လို့ဒီမျက်နှာတစ်ချမ်းဆုပ်သွားတာလို့ပြောတယ်အဲမနေ့ကကျမတို့ခြေတုံးကမနေ့ကပြီးသွားခြေတုံးကဒီအေးကြားတွေပေါ့နော်ဟိုကောင်းကုန်နေနေချင်းနေရအခုဘာဖြစ်လို့ဒီလိုဖြစ်လဲဆိုခိကောင်းအောင်သူတို့ချုပ်ထားတာလို့ပြောတယ်အဲဟိုကကျမတို့စာရင်းနဲ့တရားဝင်မပေးဘူးသူတို့ပစံနဲ့ပဲပြောတာကျမတို့ကပစံနဲ့ပြောတာကိုအကုန်လုံးလူတွေကဗီဒီယိုတို့ဟိုဟာပန်တို့ဖမ်းလာတယ်ပြန်လာတိတိကျကျကိုသူတို့တရားရုံးမှာထွက်မယ်လို့ပြောတယ်ချားတန်ရတယ်တော့
နိုဝင်ဘာလ9ရက်နေ့ကအလောင်းကိုတူးဖော်ရမှာနှိမ့်ဆက်ညှင်းမှန်းတဲ့လက္ခဏာများတွေ့ရတယ်လို့တန်ရဖြစ်တဲ့သုံးသပ်မှုတွေထွက်ပေါ်ပြီးမှတနက်ထံရ9ချက်ကြောင့်တေဆုံးရခြင်းဖြစ်တယ်ဆိုတဲ့လက်တလောအတည်ပြုချက်ကိုတော့မိသားစုအနေနဲ့ခြေနဲ့လောက်ဆရာမရှိသေးဘူးဆိုပြီးဇနီးဖြစ်သူမတ်တန်နာကဆိုပါတယ်
ကျမကျင်းလောက်ဆရာတော့မဖြစ်ဘူးကျင်းလောက်ဆရာမဖြစ်ဘူးဆိုတော့ကျမရဲ့မျက်စိအမြင်အရတော့မှတခြားအကောင်းဆိုလို့ရှိရင်ဥကောင်းကဟိုပွင့်ထွက်သွားတာမျိုးမဟုတ်ပဲねကျင်းနေတာပေါ့နော်ကြောကုန်းမှာအပေါက်မရှိဘူးဒါပေမဲ့ဒါတမတ်တန်ရလို့ပြောရဲဆိုတာမျိုးပေါ့နော်အဲ့ဒါမျိုးကြတော့ကျမတို့ကစိတ်ပြီးတော့ကျမကြောကုန်းကထင်တာကိုမနေ့က9နာရီခွဲပြီးကျမကြည့်ရကြောကုန်းမှာအပေါက်မှမရှိဘူးအရင်ဘက်မှာအပေါက်နှစ်ပေါက်ရှိတယ်ဒါတို့ကကြည်ညာတန်ရလို့ပြောရဲဒီပုံမှာလည်းကျမမကျင်းနေဘူးပေါ့ကျင်းလောက်ဆရာမရှိဘူး
အလောင်းကိုတူးဖို့လာပြီးတဲ့နောက်မော်လမြိုင်ဆေးရုံကဆရာဝန်နေနဲ့ရဲတွေကတော့အလောင်းကိုရန်ကုန်ကိုမတည်ဆောင်ဖို့အတွက်ပြောဆိုခဲ့ပေမဲ့ဇနီးဖြစ်သူကတော့အလောင်းကိုရန်ကုန်ကိုတည်ဆောင်ဖို့အတွက်အမှုဖွင့်ကလေးကတောင်းဆိုထားတာဖြစ်တယ်လို့ဆိုပါတယ်။နိုဝင်ဘာလ9ရက်နေ့ညပိုင်းမှာတော့အလောင်းတည်ဖို့အတွက်ခွင့်မပြုနိုင်ကြောင်းကြောင်းမီဘွဲ့မီမပြောတဲ့တန်ဃာ၈ပါးရဲ့ချင်းချောက်မှုကိုကြုံရတယ်လို့ဆိုပါတယ်။
ညစာတော့မှ၈နာရီလောက်မှတန်ကားတော့၈ပါးလာလို့ဆင်လာလို့ရဒလိထုံးတန်းနေရရွာနာမယ်လုံးဝပြေးမတည်ဘူးဒီမှာပဲတချူရမယ်အထူးကြတာတချူကဘာပြောလဲဆိုတော့ဒီမှာရခိုင်ကိုရေးခင်းမျိုးနေလို့ဖြစ်သွားခြင်းတလားလို့ပြောတယ်ဆိုတော့အနီနောကပြောလိုက်တယ်ရခိုင်ကိုရေးခင်းမျိုးဖြစ်သွားခြင်းတလားလို့ပြောတာတပည့်တော်ချင်းချောင်းမှုဖြစ်တယ်လို့အနီနောကပြောလိုက်တယ်ကိုပါကြီးကလည်းဗုဒ္ဓဘာသာသူရှင်ကြီးကလည်းဗုဒ္ဓဘာသာဘာမှရခိုင်ကိုရေးခင်းဖြစ်စရာမလိုဘူးလို့ပြောလိုက်တယ်ပြီးလဲပြီးတော့အစ္စလာမ်ဘာသာဝင်တွေဝိုင်းလာတယ်ဝိုင်းလာကျမတို့ကားပြီးနားဒီမှာအများကြီးကျမတို့ကားကိုကြည့်နေတဲ့အခါကျတော့အားလုံးကထွက်စီကျမတို့လုံးအားလုံးပေါ့နော်ကိုမြင်ရတဲ့လူတွေကကိုရှိရှိကမမီတို့ဒီလူလာတိုင်းကိုအားလုံးဝိုင်းပြီးတော့ကျွန်တော်တို့ဒီမြို့မေတ္တာပါတီရုံးကိုလာပို့ထားတယ်ပေါ့နော
်မိသားစုအနေနဲ့အလောင်းကိုပြန်တည်ဆောင်မဲ့ကိစ္စနဲ့ပတ်သက်လို့ရဲကိုတာဝန်ယူပေးဖို့တောင်းဆိုထားပေမဲ့အထက်ကိုတင်ပြပေးမယ်လို့သာအကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်ညကလာရောက်ချင်းချောက်ခဲ့တဲ့တန်ဃာတွေဟာမွန်ဘာသာစကားမတက်တဲ့တန်ဃာတွေဖြစ်ကြောင်းဒေသခံတွေကဆိုပါတယ်ဒီလိုဘာသာရေးထုံနှံဓလိအရရွာနာတဲ့အလောင်းကိုတည်ဆောင်ခွင့်မပြုဘူးဆိုတဲ့ချင်းချောက်မှုတွေနဲ့ပတ်သက်လို့မော်မျိုးသားပါတီကခေါင်းဆောင်နေနဲ့နော်အောင်လာတို့ဟာမော်လမြိုင်မြို့မှာအမှုဖွင့်တိုင်ကြားဖို့အတွက်ရဲစခန်းကိုတွားရောက်နေတယ်လို့ဆိုပါတယ်မိသားစုကတော့ကိုပါကြီးရဲ့အလောင်းကိုရင်ခွဲစစ်ဆေးပြီးဖြစ်တာကြောင့်မနေ့ပြန်မှရန်ကုန်ကိုတည်ဆောင်တော့မှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ရှင်
။ VOA သတင်းတော့မအေးမရဲ့သတင်းပေးပို့ကြပါခင်ဗျာ။ VOA ကကျွန်တော်တို့ထုတ်လင်းနေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA ကိုတည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့အီးမေးလ်လိပ်စာက burmese@voanews.com ကိုရေးသားပေးပို့နိုင်တယ်လို့စာတိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာတိုက်တက်တာအမှတ် 855ရန်ကုန်စားရကြီးပဲဖြစ်ပါလေခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ကြာသပတေးနေ့ညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းနံပါတ်25 kilohertz 11965လိုင်းနံပါတ်32 kHz 9329လိုင်းနံပါတ်51 kHz 5885တို့ကနေဆက်ပြီးတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဒုတိယနိုင်ယူဝဲအတွင်းမှာကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်တွေတင်ဆက်မယ်အပြင်တိုင်းရင်းသတင်းလွှာအစီအစဉ်နားဆင်ရတဲ့အခါမှာတော့
ကျွန်တော်တို့နိုင်ငံလိုမျိုးလက်နက်ကင်အားတွေအများကြီးနဲ့ပြည်နယ်လိုရတဲ့နိုင်ငံမျိုးရှိတယ်လို့ကျွန်တော်မစားဘူး။ဒီနေ့ဖြစ်ဆိုတာ
တိုင်းသားအပြစ်ခတ်ရစေးနဲ့ပတ်သက်လို့မြန်မာငြိမ်းချမ်းရေးစင်တာ MBC ရဲ့ဖြည့်ရှင်ပြောဆိုချက်တွေကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်မဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာဝက်သက်နဲ့ဂျိုက်တိုးယောဂလက္ခဏာကုသမှုအကြောင်းကိုတင်ပြထားပါတယ်ဝက်သက်နဲ့ဂျိုက်တိုးယောဂဖြစ်တာကိုမသိလိုက်ပဲကုသမှုမလုပ်နိုင်ရင်ပြင်းထန်တဲ့နောက်ဆက်တွဲတွေဖြစ်လာနိုင်တယ်လို့ကလေးအထုကုဆရာဝန်ကြီးတွေကသတိပေးနေပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးစေတက္ကသိုလ်တက်ကလေးကျမ်းမာပညာဌာနအငြိမ်းစားပါမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းပြီးတင်ပြထားပါတယ
်ဟုတ်ကဲ့ပါမောက္ခဒေါက်တာစောဝင်းခင်ဗျာဖြီးခဲ့တဲ့ဘက်ကဝတ်သက်နဲ့ဂျိုက်တူယောဂါကာကွယ်ဖို့ကာကွယ်ဆေးအရေးပါပုံကိုပြောပြီးမှဒီတစ်ခေါက်တော့အရင်ကာကွယ်တာအားနည်းခဲ့တဲ့အတွက်ယောဂါဖြစ်လာခဲ့ရင်ယောဂဖြစ်တာသိဖို့နဲ့ကုသဖို့အကြောင်းတွေကိုဆက်ပြောအောင်ဆရာရေအဲ့ဒီခါကျတော့အခုလိုဒီယောဂဖြစ်လာလို့ရှိရင်ဒီယောဂလက္ခဏာတွေရောဒီဝတ်သက်နဲ့ပတ်သက်ပြီးတော့ဆရာရေဘယ်လိုရှိလဲ
ဝတ်သက်ကကတော့အဓိကဖြားတယ်နောက်ချောင်းဆူတယ်နာစီတယ်မျက်လုံးတွေညည်ရယ်နောက်၃ရက်လောက်ပြင်းပြပြီးတဲ့နောက်မှာနော်၄ရက်၅ရက်လောက်မှာပိတ်နေထွက်တယ်ပေါ့အမီပိတ်နေတယ်ထွက်တယ်အဲ့ဒါအထူးဖြင့်သဘူးဆန်စားအမီစပြီးထွက်ပြီးတော့ဒီခါလည်းမျက်လုံးဒီလိုပေါ့နော်မျက်နှာရောက်မယ်လည်ပင်ရောက်မယ်ကျောက်ကြီးရောက်မယ်။အပြတ်ထွက်တဲ့အချိန်မှာလည်းပြင်းပြတယ်။အဲ့လိုပြားပြီးရင်တော့တချို့တွေကအရာဗိုင်းရပ်စ်ကိုဖြစ်တဲ့အတွက်အလိုလိုပြန်ကောင်းသွားတယ်ပေါ့။ပြင်းပြင်းပြန်ကောင်းမယ်။ဒါပေမဲ့ဒီမှာနောက်ဆက်တွဲလက္ခဏာတွေဖြစ်တဲ့အမှဆုံးအင်းကြီးဖြစ်တဲ့ဝင်းသွားတယ်နော်။ဒါတွေဝက်သက်ဝင်းခေါ်တာပေါ့။အဲ့ဒါတွေဖြစ်တော့ခင်မီကုသမှုမလုပ်ရင်ပြန်ဆုံးရှုံးနိုင်ပါလေ။ဆက်ချပါပါလေ။ဥနောက်မေအောင်ဖြစ်နိုင်တယ်ပေါ့နော်
။ဟုတ်ကဲ့ဆရာ။အဲ့ဒီခါကျတော့အခုလိုဒီအသက်အန္တရာယ်ကိုစွန့်ရတဲ့အတွက်ကာကွယ်ဆေးထုတ်ဖို့ကပို့ပြီးတော့အရေးကြီးလာတာပေါ့ဆရာနော်ထိရောက်တာလည်း
အရေးကြီးပါလေကျေးဇူးပါပဲတကယ်တော့ကာကွယ်ဆေးကနိုင်ငံတော်ကလည်းထုတ်ပြနေပါ6လမှကျွန်တော်တို့တခါထုတ်မယ်ဒီနေ့ခွဲမှထုတ်မယ်ဆိုလို့ကျွန်တော်ဝက်သက်ယောဂါကိုမဖြစ်အောင်ကိုကာကွယ်ပြီးလို့ရပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီကာကွယ်ဆေးထုတ်တော့လည်းပဲပေါ့ဆရာနော်ဖြစ်လာခဲ့လို့ရှိရင်ခုနကယောဂါလက္ခဏာတွေပေါ်လာရင်ဒါကုသမှုကလိုလာတဲ့ခါကျတော့ကုသနိုင်တဲ့နေထားဘူးလို့ရှိလဲဆရာ
ဟုတ်ကဲ့ဝက်သက်ကတော့တကယ်တော့ဗိုင်းရပ်စ်ပိုးကြောင့်ဖြစ်တယ်ဆိုတော့ကျွန်တော်ကဗိုင်းရပ်စ်ပိုးကိုသေးတဲ့ဆင်မပေးနိုင်ပါဒါပေမဲ့သူဖြားတယ်ဆိုရင်အပူချပြီးသေးမယ်ပေါ့ကွာဒီလိုချင်းဝင်သွားရင်ဒါစာရီတိုင်းနဲ့အဆုံအမီဖြစ်ရင်ပိုးသက်စေပေးမယ်ပေါ့နော်ဒီလိုလုပ်ချင်အပြင်ကျွန်တော်ကအသေးအကြောရှိသလောက်နေအောင်လုပ်ပြလို့ရပါတယ်ဒါပေမဲ့ကျွန်တော်တို့မျိုးတွေမှာဒီအဆွဲရဝတ်သက်ဖြစ်ရင်အင်္ဂလိပ်စင်နဲ့မကူပါဘူးခင်မီစင်နဲ့မကူပါဘူးခုရင်ပုတ်သွားတတ်တယ်ပေါ့နော်အဲ့လိုမျိုးယူဆမှားတွေရှိပါအဲ့ဒီခါကျတော့တကယ်ကုသမှုမခံတဲ့ခါကျတော့ဆုံးရင်းမိတွေပါချင်းဆုံးချုံတာလို့ဝင်သွားပြီးဆုံးချုံတာလို့ကျွန်တော်တို့ကတော်တော်များများကိုတွေးပါတယ်ညီတော်ကဆိုလို့ရှိရင်ဟိုကျွန်တော်တို့ဆောင်ချစ်ကသာအချိန်တော့ကဆိုလို့ရှိရင်ကလေးစိတ်မှာတစ်နှစ်ကိုဝတ်သက်နဲ့ပတ်သက်လို့အယောက်တစ်ထောင်လောက်တက်တယ်နှစ်ရာကျော်လောက်ဆုံးချုံတာတော့ရှိခဲ့ပြီပါတယ်အဲ့တော့အဲ့ဒီယူဆမှားပါတယ်ဝတ်သက်ဖြင့်လောင်ပိတ်ထားရမယ်ပေါ့နော်ဒီမတိရဘူးပြီးရင်ဆေးမကူရဘူးဆိုတဲ့ယူဆတွေကသိမှာပါတယ်ခင်မီကုသမှုခံယူလို့ရှင်တော့ဝတ်သက်ကြောင့်ဘာမှမဖြစ်အောင်ကျွန်တော်လုပ်ပြလို့ရပါတခုလူတွေကယူဆတာမှာအင်္ဂလိပ်စေးပြလိုက်ဝတ်သက်တွေငုတ်သွားမယ်ပေါ့နော်အဲ့လိုမျိုးယူဆလေးရှိပါတယ်အမှန်တော့ဝတ်သက်ဆိုတာကျွန်တော်တို့တကားမင်းလာတာတော့ငုတ်အောင်လုပ်လို့ရပါဝတ်သက်မှန်ရင်ဖြားလာပြီးတော့တကယ်ဝတ်သက်မှန်ရင်ထွက်လာတာပဲထွက်လာတာမျက်နှာအဆွမျက်နှာအောက်ကတဖြည်းဖြည်းချင်းပါတို့ဘိုက်တို့ခြေထောက်တို့ရောက်ပြီးရင် မကြောက်နဲ့လို့လည်းပြောလို့မရဘူးသူကအပိတ်နေရပျောက်သွားပြီအမဲဆက်တွေကျန်လာပါပဲဒါကသူတဘာဝပါ
ဟုတ်ကဲ့ဆရာနောက်တစ်ခုကကြတော့ဒီကြိုက်သိုးယောဂနဲ့ပတ်သက်လို့ဆရာကြီးယောဂရဲ့အရေးပါမှုကဘယ်လိုအနေထားရှိလဲ
။ကြိုက်သိုးယောဂကတော့ဒီသူကလည်းဝက်သက်လိုပဲပေါ့နော်။ဖြားတယ်။အပိတ်နေထွက်တယ်ပေါ့။ဒါပေမဲ့ဝက်သက်နဲ့ကွာချားတာပါလဲဆိုတော့သူကဖြားတာလည်းမပြင်းထန်ဘူး။အဖြားကလည်းနည်းနည်းပဲဖြားတယ်။နောက်အပိတ်နေရာလည်းဝက်သက်လိုမများဘူးကြ။အနီနီလေးနဲ့ဟိုထွက်တဲ့အပိတ်ကလည်းနည်းနည်းနဲ့တည်းကြီးရသိမ့်မကြီးဘူးပေါ့နော်။နောက်တော့ခဏလေးနဲ့ကောင်းသွားတတ်ပါလဲ။အဲဒီရက်နေ့နဲ့တက်တာဝါတဲ့စိတ်လည်းမပြင်းထန်ဘူးပေါ့။အဲ့မဲ့ဒီကြိုက်သူရဲ့အရေးပါမှုကဘယ်မှာသွားရှိလဲဆိုတော့ကြိုက်သူကဒီဖြစ်တဲ့လူမှာဒိဋ္ဌိဒုက္ခမပေးဘူးသို့တော့ကိုဝင်ဆောင်မိခင်မှာသွားပြီးရလို့ရှိရင်သူပြင်ကိုဝင်စောပိုင်းပေါ့ကိုဝင်ရှိကသာပထမ3လအတွင်းဖြစ်လို့ရှိရင်တတိသားမှာတော့အများကြီးထိခိုက်မှုရှိပါတယ်အဲ့တော့တတိသားတွေမှာကလေးအသေးမွေးတာတို့နော်အဘောရှင်ကြက်ကြတာတို့ဖြစ်နိုင်တယ်လို့မွေးလာတဲ့ခါမှာလည်းကျွန်တော်တို့စိတ်ပညာခေါ်ဝါအပြင် Congenital Rubella Syndrome ပေါ့နော်ဝိရပါကြိုက်သူယောဂစုပေါ့ယောဂလက္ခဏာစုဆိုဖြစ်တဲ့ကလေးတွေကကိုယ်လေးချိန်နဲ့ပေးမယ်ကောင်းပေးနိုင်တယ်နောက်ပြီးတော့ကျလို့ရှိရင်မျက်စိပိန်ရှိတဲ့မျက်စိမမြင်ဖြစ်နိုင်တယ်နားလေးနားကန်းနိုင်တယ်နော်နောက်တော့မွေးရပါနှလုံးရောဂါတွေပါတယ်နော်စသဖြင့်အဲ့ဒီလိုချုံရင်းချက်တွေနဲ့မွေးလာလေးရှိပါလားအဲ့ဒါလိုမွေးလာတာကတစ်ကမ္ဘာလုံးနဲ့ဆိုင်လို့ရှိရင်တသိန်းလောက်ဖြစ်စင်မွေးသွားလေးရှိပါကျွန်တော်နိုင်ငံမှာလည်းအတိအကျစဉ်းစားရမရှိပေမဲ့ကျွန်တော်တို့ဒီလိုကလေးမျိုးတွေကိုရံပန်းရကတွေ့နေရတော့ဗောလေလူရပါချုံရရှိတဲ့ကလေးကျွန်တော်သတ်ဆန်းတဲ့ခါမှာဒီလိုလက္ခဏာမျိုးရှိတဲ့ကလေးတွေကိုတွေ့ရတာရှိပါရှိတော့ရှိတယ်နည်းနည်းရေနွားဆိုလို့ချင်းတော့ကျွန်တော်ကကူးဆက်မှုများတော့ကြာတော့ကြိုက်သူကမပြီးပဲနဲ့ကောင်ကူးသွားပြီလားဆိုတော့တော်တော်များကူးဝင်သွားအချိန်မှာယောဂပြီးနေတော့တိတ်မတွေ့ဘူးပေါ့ဒါပေမဲ့ခုနောက်ပိုင်းလူနေမှုစဉ်းစားလဲတိုးတက်လာတယ်တော့ဒီကြောင်းနဲ့ကြာကူးဆက်မှုလည်းနည်းလာရင်ကူးဝင်သွားမှဖြစ်ပွားရင်ဒီလိုကလေးတွေတွေတွေ့လာလို့လာလာရှိပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အဲ့လိုမဖြစ်အောင်ဘယ်လိုကာကွယ်နိုင်လဲဆရာခြိုက်သူနဲ့ပတ်သက်လို့
ဟုတ်ကဲ့ခြိုက်သူနဲ့ပတ်သက်လို့လည်းကျွန်တော်ကခြိုက်သူကာကွယ်ဆေးကိုအခုထွက်လာပြီသားဖြစ်ပါတယ်တော်တော်များများနှစ်ပေါင်းနှစ်ပေါင်းတော်တော်ကြာနေပါပြီဖိတ်ကျဲကျဲနဲ့မတုံးဖြစ်သေးဘူးဒါပေမဲ့ခုနောက်ပိုင်းမှာတော့ကျွန်တော်ကဘာလို့မှမဆိုဒီဝက်သက်နဲ့ခြိုက်သူတွဲတဲ့ဆေးတွေပေါ့နော်ခြိုက်သူရောဝက်သက်ရောတွဲပြီးလို့ရပါတယ်တချို့နိုင်ငံတွေမှာဆိုခြိုက်သူတစ်ချက်ရောဝတ်တဲ့ပေါ့နော်ကာဝယ်ဆေးအမေမာထိုးကြပါတယ်ကျွန်တော်နိုင်ငံမှာလည်းပြင်ပပါ private sector ပေါ်မှာတော့ဒီဥစ္စာကရှိပြီးသားဖြစ်ပါမြန်မာဆေးကနေမှာတွင်းပြီးတော့ကျွန်တော်ထိုးပြီးနေတာရှိပါတယ်အဲဒီမြို့သားကျမကြီးစီမံချက်ထဲမှာလည်းကျွန်တော်က2015မှာတော့ဝတ်သက်တွေမထိုးတော့ဘဲနဲ့ဝတ်သက်နဲ့ကြိုက်သူတွဲထိုးဖို့ရှိပါတယ်ဒါမှကြိုက်သူကိုလည်းကာဝယ်ပြီးသားဖြစ်သွားအောင်ပေါ့နော်အဲလိုမျိုးဝတ်သက်နဲ့ကြိုက်သူကိုလာမှာချင်းတစ်ခင်းဆွဲမှတစ်ချင်းပုံမှန်အဖြစ်ထိုးရရှိတယ်နောက်ပိုင်းခြိုက်သူကိုဒီလူတွေထဲမှာလည်းဝက်သက်ကခြိုက်သူဝက်သက်ပပျောက်ရေးပေါ့ခုနကကျွန်တော်ပြောရင်2020မှာဝက်သက်လုံးဝပပျောက်ရေးတက်ဆိုတော့ကျွန်တော်တို့ကဒီ6လနဲ့15နှစ်ကြာကလေးတွေအကုန်လုံးကိုဒီချင်းကြီးပြန်ထိုးလိုက်ရင်ဒါပပျောက်မှုကဖြစ်နိုင်ပါလားဝက်သက်ကခြိုက်သူပါလက်ဟာကိုဆေးကိုဒီချင်းထိုးလိုက်ရင်ဝက်သက်လည်းလုံးဝပပျောက်တဲ့နေထားကိုရောက်သွားနိုင်တယ်ခုနပြောတဲ့ခြိုက်သူရောဂါထိန်းချုပ်ရေးလည်းဖြစ်သွားပြီးတော့မွေးရပါခြိုက်သူလက္ခဏာစုနဲ့ကိုရက်ကလေးနဲ့မရှိတော့ဆရာကျွန်တော်လုပ်ပြီးလို့ရပါ
တယ်ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာလာမယ့်စနေညမှာဘာတွေဆွေးနွေးကြမလဲကြည့်အောင်ပါ
တော်ရရှိနေခင်ဗျာညီမနိုင်ငံမှာကျင်းပလာမယ့်2015ရွေးကောက်ပွဲဟာနိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်ဖို့အတွက်ကြော်လှော်ရမယ့်အဆင့်ဖြစ်တယ်လို့နိုင်ငံတော်သမ္မတဦးသိန်းစိန်ကပြောကြားသွားပါတယ်။ဆိုရင်ရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးဆွေးနွေးပွဲမလုပ်နိုင်ဘူးဆိုတဲ့သဘောဆက်ရောက်နေပါတယ်။နိုင်ငံရေးဆွေးနွေးပွဲနဲ့ရွေးကောက်ပွဲဘယ်ဟာအရင်ဖြစ်တင်တယ်လဲ။ဘယ်ဟာကိုအရင်ဦးစားပေးပြီးလုပ်တင်တယ်လဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့ရတော့ရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822994 fax နံပါတ် 2323822992 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတူဆင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့ပြပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါခင်ဗျာ။
ဗမာစနေညတရားလီလိုင်းစီစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ပါတယ်ခင်ဗျာအခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ပါမယ်မြန်မာပြည်မှာပြည်ပြင်ပြောင်းလဲရေးလုံနေတာကိုအမေရိကန်နိုင်ငံသားရေးလမ်းစဉ်ရဲ့အောင်မြင်မှုတစ်ခုအဖြစ်သမ္မတဥပမာကယူဆပါတယ်လောလောဆယ်တော့အမေရိကန်နဲ့မြန်မာအစိုးရသာအကျိုးခံစားရပြီးမြန်မာဒီမိုကရေစီရေးဟာအလှမ်းဝေးနေစေဖြစ်ကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသက်တင်ပြထားပါတယ်
အမေရိကန်ကိုရန်လုတဲ့စစ်အာဏာရှင်စနစ်ကွဲပြောက်ပြီးအမေရိကန်နဲ့လက်တွဲလုပ်တဲ့အစိုးရမြန်မာပြည်မှာပေါ်ထွက်လာတာဟာနိုင်ငံရေးလမ်းစဉ်အောင်မြင်မှုတစ်ခုဖြစ်တယ်လို့သမ္မတဥပမာကလွန်ခဲ့တဲ့မေလကုန်ပိုင်းက West Point စစ်တပ်ကတူမှာပြောသွားပါတယ်။ဥပမာရဲ့ပထမနဲ့ဒုတိယမြန်မာပြည်ခရီးစဉ်အကြာနှစ်နှစ်ကာလမှာမြန်မာအခြေအနေဟာတိုးတက်တာရှိတယ်လို့ရပ်တန့်နေတာနဲ့ဆုတ်ယုတ်သွားတာလည်းရှိပါတယ်။အခြေအနေအမျိုးမျိုးကိုဥပမာအစိုးရကအမျိုးမျိုးတုံ့ပြန်နေပါတယ်။ထိရောက်တာတွေရှိတယ်လို့မထိရောက်တာတွေလည်းရှိပါတယ်မြမပြုတ်ရင်ပြောင်းလဲအချိန်ပေသွားတာကိုအလေးအနက်စဉ်းစားသင့်တယ်လို့အမေရိကန်လူ့အခွင့်အရေးအဖွဲ့ကသမ္မတဥပမာကိုတတိပေးထားပါတယ်ဒါပေမဲ့ဥပမာကတော့အာရှဗဟုပြုလမ်းစဉ်မှာအာဆီယံဟာအရေးပါတာမှုအပေကမြမကိုလက်တွဲခေါ်ယူနိုင်တာဟာအောင်မြင်မှုတစ်ခုဖြစ်တယ်လို့သတ်မှတ်ပါတယ်ဒါကြောင့်မြမအရေးဟာအမေရိကန်နိုင်ငံရေးလမ်းစဉ်မှာဦးစားပေးမဟုတ်ပေမဲ့အရေးကြီးနေစေဖြစ်ပါတယ်ပြပင်းရေးကိုအားပေးတဲ့အနေနဲ့ရန်ကုန်အမေရိကန်တန်ယုံဟာလုပ်ငန်းပေါင်း20ကျော်မှာပါဝင်လုပ်ကိုင်နေပါတယ်
။အမေရိကန်ဆိုရအဆက်ဆက်ဟာဗမာစစ်ဆိုရကိုစီးပွားရေးတန်ခတ်အရေးယူနေပေမဲ့စီးရေးအဆက်အသွယ်အမြဲတမ်းရှိနေပါတယ်။ဗမာစစ်တန်ယုံလန်ဒန်မှာပိတ်ထားချိန်မှာဝါရှင်တန်မှာဖွင့်ထားပြီးဗမာစစ်ဗိုလ်တွေတခါတရံလာလိရှိပါတယ်။ထိုင်းနိုင်ငံမှာကျင်းပနေကြမွေဟောက်စီးရေးလက်ကျင့်ကမှာဗမာစစ်ဗိုလ်ကိုလေ့လာသူအဖြစ်တယောက်ခွင့်ပေးပါတယ်။ပြည်တွင်းချင်းချင်းရေးနဲ့ဒီမိုကရေစီပြုပြင်ရေးအတွက်ဗမာစစ်တပ်ထောက်ခံမှုလိုအပ်တယ်လို့အမေရိကန်အစိုးရအတိုင်းဝိုင်းမှာယူဆလာကြပါတယ်။အသွင်ကူးပြောင်းရမှာပြည်ပြင်းပြင်းဖြစ်လာအောင်ကူညီအားပေးရမယ်လို့သမ္မတဥပမာကယူဆပါတယ်။ပြဿနာဖြစ်ရှင်းတဲ့အခါမိန့်ခွန်းပြောတဲ့နည်းကိုသုံးတဲ့နေရာမှာလဲမစ္စတာဘရက်ကိုဘာမားနဲ့ဦးသိန်းစိန်တို့အသွင်တူကြပါတယ်
။အခြားနိုင်ငံတွေကပြုပြင်ရေးကိုအမေရိကန်ကကူညီနေပေမဲ့ထင်တယ်လို့ဖြစ်မလာလို့မြန်မာအသွင်ကူးပြောင်းရေးကိုဥပမာကပိုပြီးစိတ်ဝင်စားတာလို့လည်းသုံးသပ်ကြပါတယ်။အရသာတပိုင်းအစိုးရကိုကူညီမယ်၊ဖြောင်းပြပြောဆိုမယ်၊အတီအလင်းဝေဖန်မယ်၊အရေးယူသင့်ရင်အရေးယူမယ်စတဲ့နည်းလမ်းတွေကိုသုံးပြီးဆက်ဆံသွားမယ်ဆိုရင်မြန်မာပြုပြင်ရေးအောင်မြင်ဖို့အလားအလာရှိတယ်လို့ဥပမာကယုံကြည်နေပုံရပါတယ်။လွန်ခဲ့တဲ့အပတ်ကပဲဥပမာကဦးသိန်းစိန်ကိုဖုံးဆက်ပြီးပြုပြင်ရေးအရှိန်တေသွားတာမျိုးမဖြစ်စေဖို့တတိပေးလိုက်ပါတယ်။ဒီတော့အတွင်းအနာရှင်ဦးတန်းရွှေရဲ့လူယုံတပည့်ရင်ဦးအောင်တောင်းကိုရွေးပြီးတန်ခတ်အရေးယူပြလိုက်ပါတယ်။ဦးသိန်းစိန်ကလည်းနိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပွဲကျင်းပပြီးတုံ့ပြန်ပါတယ်
။ဒါပေမဲ့အခြေခံဥပဒေပြင်ဆင်ရေးအပြည့်အခက်ရက်စဲရေးညရာသိမ့်ပိုက်မှုရက်ဆိုင်ရေးစတဲ့ဖြည့်ရှင်းရမယ့်ပြဿနာတွေနဲ့ကြော်လွှားရမယ့်အဟန့်အတားတွေရှိနေသေးတာမို့ကွန်ကရစ်လွှတ်တော်ကအရေးယူလိုပါတယ်။ဒီမိုကရေစီပြုပြင်ရေးမလုံနိုင်သေးမီမှာအရသာတပိုင်းအစိုးရနဲ့လက်တွဲဖို့သမ္မတဥပမာကဆုံးဖြတ်ပြီးအောင်ပွဲအဖြစ်သတ်မှတ်တာဟာမြမပြုပြင်ရေးကိုချီးကျူးရမရောက်ဘဲမိမိကိုမိမိချီးကျူးဂုဏ်ပြုသလိုဖြစ်နေပါတယ်။အာရှဘဟုပြုလမ်းစဉ်မှာမြမကိုအသားပေးပြောဆိုတာမျိုးဟာဂျဘိုးကိုလိတ်ဖြစ်အောင်ဝါရဖြန့်တာမျိုးလိုဖြစ်နေတာမို့အနှစ်သာရကင်းမဲ့တယ်လို့သုံးသပ်သူလည်းရှိပါတယ်။ရန်ကုန်နဲ့ဝါရှင်တန်မှာသမ္မတဥဘာမားနဲ့တွေ့စဉ်ဦးသိန်းစိန်ကလုပ်ငန်းစစ်တစ်ခုဆောင်ရွက်ဖို့ကတိပေးခဲ့ပေမဲ့တစ်ခုသာယာကိုင်နှုံးပြေလုပ်နိုင်ပါတယ်။
ကုလသမဂ္ဂအမှုမြူစွန့်ရင်အေဂျင်စီရဲ့စစ်ဆေးမှုကိုလက်ခံတဲ့သဘောတူချက်ကိုလွန်ခဲ့တဲ့စက်တင်ဘာလမှာဦးသိန်းစိန်အစိုးရလက်မှတ်ထိုးလိုက်တာမို့ဒီကိစ္စတစ်ခုတည်းမှသာကတိအတိုင်းဆောင်ရွက်နိုင်တယ်လို့အမေရိကန်အဖွဲ့အစည်းတွေကမြင်ပါတယ်။ကျန်တဲ့လုပ်ငန်း10ခုမှာတော့အ ਨੇ အချင်းဆောင်ရွက်နိုင်တာနဲ့လုံးဝမဆောင်ရွက်နိုင်တာပဲရှိပါတယ်။စစ်တပ်နဲ့ပတ်သက်တဲ့ကိစ္စတွေမှာဦးသိန်းစိန်အစိုးရမစွန့်ဆောင်နိုင်တာကိုတွေ့ရပါတယ်။အလွတ်တရင်တော့ကိုပါကြီးအသက်ခံရမှုဟာစစ်တပ်ရဲ့ဇယိုက်ဆိုးကိုမိမောင်းထိုးပြလိုက်တဲ့တာတကတစ်ခုဖြစ်ပါတယ်။ကချင်ပြည်နယ်မှာတိုက်ဆက်ကျင်းပနေတဲ့ဗမာအစိုးရတပ်ကလူခွေရင်းနဲ့တရားဥပဒေအကြောင်းနားလည်အောင်ဥပမာအစိုးရကတင်ဒန်းပေးလိုပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဥပမာရဲ့လမ်းစဉ်ကြောင့်အမေရိကန်နဲ့ဆက်ဆံရေးကောင်းမွန်လာလို့ဗမာအစိုးရဟာအပေခံဘဝကလွတ်မြောက်သွားပါတယ်။ See, so yeah, look at you, I think my beautiful Pitobi may Obama address Omni Mugleta Kupini Vade. Now we may, America, so yeah, Seseka, Toka, Apigate, Yama, Democracy, Yigaro, Maya Matija, Pinijo, Tunta, Timpialaya, Varekamia.
ကောင်းကင်ရဲ့မြန်မာပြည်တုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာပါခုတော့ဒီကနေ့ညနောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ် BNI
ဝိုင်းတော်သားတွေကစီစဉ်ထုတ်လွှင့်တာပါအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
mingla ba shin jama ga nang hom ba bni wine do ta re tin set tha de di de bat tai yin de lin lwa ma na sin ya ma ri ga do shan bi ne taung ji ta saung tai pwe ma mi bong bian pyet ja khe lo data khan 3 u de song bi a mya a pya thi khai tan ya ya shi khe ba de bong sat tai pauk kwe mu ne pat tat bi yakhan bi ne buri taung myo ga muslim nwe phwa 3 u ko ye tat phwe ga ni phan si sit si ni de so da ne ဖြစ် بوا နေတဲ့တိုက်ပွဲတွေရပ်တန့်ဖို့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA
ကြမကနူးပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါမြန်မာနိုင်ငံတွင်းမှာလူသိများထင်ရှားတဲ့ရှမ်းပြည်နယ်တောင်ကြီးတစောင်းတိုင်းမီးဘုံပြန်လွတ်တင်ပွဲမှာမီးဘုံပြန်ပြက်ကြရာကနေဒေသခံ၃ဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရရှိခဲ့ပါတယ်နိုဝင်ဘာလ၄ရက်နေ့ညကတောင်ကြီးမြို့ရောင်စုံလူငယ်အဖွဲ့ကလွတ်တင်တဲ့မီးဘုံပြန်ပြက်ကြခဲ့လို့အိမ်အတွင်းအိတ်နေတဲ့အသက
ဦးသေဆုံးပြီး14ဦးဒဏ်ရာရရှိခဲ့ပါတယ်ထိခိုက်ဒဏ်ရာရသူအနက်က5ဦးဟာတောင်ကြီးမြို့စောဆန်ထွန်းဆေးရုံမှာအတွင်းလူနာအဖြစ်နဲ့ဆေးဝါးကုသခံရတယ်လို့စိုးရိမ်ဘွယ်အခြေအနေမှာရှိနေတယ်လို့ဆေးရုံတပ်မရေးဆရာမတူကပြောပါတယ်။နှစ်စဉ်နှစ်တိုင်းတောင်ကြီးမြို့တစောင်းတိုင်းမီးဘုံပြန်လွတ်တင်တဲ့ပွဲတော်မှာမီးဘုံပြန်ပြတ်ကျတာမျိုးရှိခဲ့ပေမဲ့လည်းဒီနှစ်မှာတော့ထိခိုက်မှုအများဆုံးဖြစ်ပွားခဲ့တယ်လို့လည်းတောင်ကြီးမြို့ဒေသခံတူကပြောပါတယ်။
ရခိုင်ပြည်နယ်ပူရီတောင်မြို့မှာလက်လုပ်ပုံးနှလုံးစက်တိုက်ပောက်ကွဲမှုနဲ့ပတ်သက်ပြီးပူရီတောင်မြို့ကမှစစ်ရင်နယ်ဖွား3ဦးကိုရဲတပ်ဖွဲ့ဖမ်းဆီးစစ်ဆေးနေတယ်လို့ဒေသခံတွေကပြောပါတယ်အခုဖမ်းဆီးစစ်ဆေးနေတဲ့မှစစ်ရင်နယ်ဖွား3ဦးစီကဖုန်းဆင်ကတ်ဝါယာကြိုးတွေနဲ့တခြားဆက်ဆက်ပစ္စည်းတွေကိုတင်ဆဲရမိတဲ့အတွက်ဖမ်းဆီးစစ်ဆေးနေရတာဖြစ်တယ်လို့ပူရီတောင်မြို့နယ်ရဲမှူးကပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာလကုန်မှာမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးရုံးရှေ့မှာပုံပေါက်ကွဲခဲ့တာဖြစ်ပြီးထိခိုက်ဒဏ်ရာရရှိသူမရှိဘူးလို့ပူတီတောင်မြို့ခံတွေကပြောပါတယ်။ရခိုင်ပြည်နယ်အနောက်ဘက်ပူတီတောင်နယ်မောင်တော်မြို့နယ်တွေမှာအခုလိုပုံပေါက်ကွဲမှုဖြစ်ပေါ်ခဲ့တဲ့အတွက်လုံခြုံရေးကိုပုံမှုတင်းကျပ်ထားတယ်လို့လည်းမောင်တော်မြို့ကအာဏာပိုင်တဲ့နေဆက်တူတူကပြောပါတယ်။
KNU ခေါ်ကရင်အမျိုးသားအစည်းအရုံးရဲ့အမြဲတမ်းဗဟိုကော်မတီအရေးပေါ်အစည်းအဝေးကနေ UNFC ခေါ်ညညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီနဲ့ပူးပေါင်းဖို့ရက်ဆိုင်ထားတဲ့ကာလအတွင်းဆက်လက်ညှိနှိုင်းသွားဖို့ဆုံးဖြတ်ချက်ချခဲ့ပါတယ်။အောက်တိုဘာလ23ရက်နေ့ကနေ29ရက်နေ့အထိပြုလုပ်တဲ့အစည်းအဝေးကနေဆုံးဖြတ်ခဲ့ကြတာပါ။ KNU မူဟာဒါနဲ့အညီလိုက်လျောနိုင်တဲ့အခြေအနေရောက်ရင်ပြန်လည်ပူးပေါင်းသွားမယ်လို့ KNU ဗဟိုကော်မတီဝင်ဗဒိုစောတမိန်ထွန်းကပြောပါတယ်။ KNUကောင်းဆောင်တဲ့အနေနဲ့ပြန်လည်ပူးပေါင်းနိုင်ဖို့ဆွေးနွေးသွားမယ်ဆိုတဲ့အပေါ်ကြိုဆိုတယ်လို့ UNFC အထွေထွေအတွင်းရင်းမူခူးဥပဒေကပြောပါတယ်ညညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဖွဲ့စည်းပုံဟာကရင်အမျိုးသားအစည်းအရုံး KNU ရဲ့မူရီနဲ့ကန့်ညီမှုမရှိတဲ့အတွက်ဩဂုတ်လမှာပြုလုပ်တဲ့ UNFC ပထမဦးဆုံးအကြိမ်ညှိနှိုင်းခံမှာ KNU ကနေပူးပေါင်းပါဝင်မှုကိုယာယီရက်ဆိုင်ခဲ့ပါတယ်
မြန်မာစစ်တပ်ကနေကချင်စစ်ပြေတုတ်ခတ်တဲ့ဥလပိုင်ကမ်နဲ့ဥပရံရုံတို့ကိုကချင်လူလတ်ရေးတပ်ဖွဲ့ဝင် KIA အဖြစ်နှစ်20ကျော်စီထောင်ချခံရတဲ့ကိစ္စနဲ့ပတ်သက်လို့အ мян ဆုံးလွတ်မြောက်နိုင်ဖို့နိုဝင်ဘာလ4ရက်နေ့ကကချင်ပြည်နယ်မြစ်ကြီးနှာမြို့မှာစုတောင်းပွဲနဲ့တည်င်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်ခုလိုမတရားဖမ်းဆီးထောင်ချထားတဲ့အပေါ်လူထုအင်အားနဲ့ခရီးယံပါတာကိုင်းပေါင်းစုံကလည်းအင်အားပြလှုပ်ရှားကြဖို့ကချင်နှစ်ချင်းခရီးယံအဖွဲ့ချုပ် KPC အတွင်းရင်းမှုဒေါက် တာခရမ်ဆမ်ဆမ်ကအခမ်းနာမှာပြောဆိုခဲ့ပါတယ်ဒုက္ခတဲ့နေရာကို2012ခုနှစ်စွန်လမှာအစိုးရခလာရ30ခုကဖမ်းဆီးခဲ့ပြီး2013နှစ်ကုန်ပိုင်းမှာမတရားတင်ဆက်တွေမှုပုံမှန်ဆက်ခွန်မင်းဆောင်တစ်နဲ့ပောက်ခွဲမှုတို့နဲ့ဥလပိုင်ကံကိုထောင်ဒဏ်နှစ်20ဥပရံရုံးကိုထောင်ဒဏ်20နှစ်ထိချမှတ်ထားတာဖြစ်ပါတယ်
ချင်းတိုးတက်ရေးပါတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်မတူပီမြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ပူပေါ်လန်လွင်ဟာချင်းအမျိုးသားဒီမိုကရက်တစ်ပါတီ CNDP ဘက်ကိုကူးပြောင်းလိုက်ပြီးဖြစ်ပါတယ် CNDP ပါတီအနေနဲ့ချင်းတစ်မျိုးသားလုံးတစ်ပါတီဖြစ်ရေးကိုဥတီလှုပ်ရှားနေတဲ့ပါတီဖြစ်ပြီးချင်းတစ်မျိုးသားလုံးအရေးအတွက်နိုင်ငံရေးအရာပုံမှန်ထမ်းဆောင်နိုင်လိမ့်မယ်လို့ယုံကြည်တဲ့အတွက်အခုလိုပါတီကူးပြောင်းလိုက်တယ်လို့ပူပေါ်လန်လွင်ကပြောပါတယ်ချင်းပြည်နယ်မှာချင်းတိုးတက်ရေးပါတီနဲ့ချင်းမျိုးသားပါတီတို့ဟာတပါတီအဖြစ်ပေါင်းစည်းရေးအတွက်ပါတီပေါင်းစည်းရေးကိုလိုလားတဲ့ချင်းတိုးတက်ရေးပါတီကခေါင်းဆောင်တချို့ဟာချင်းမျိုးသားပါတီနဲ့ပူးပေါင်းပြီးချင်းမျိုးသားဒီမိုကရက်တစ်ပါတီ CNDP ကိုယခုနှစ်စံပိုင်းမှာပြန်လည်ဖွဲ့စည်းခဲ့ကြတာဖြစ်ပါတယ
်အခုတင်းလွာတွေကိုဆက်လက်တင်ဆက်သွားမှာပါရှင်နေမြတီငိမ့် HMB ဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ဖို့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကိုစလဲနဲ့ပြည်ထောင်စုငိမ့်ချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာနေပြည်တော်မှာတွေ့ဆုံဆွေးနွေးကြပါတယ်ဒီတွေ့ဆုံပွဲမှာဘာထူးခြားမှုတွေရှိခဲ့ပါသလဲမျှော်မှန်းထားတဲ့စီးရေးပဋိပက္ခတွေချုပ်ငိမ့်နိုင်မလားဆိုတာကိုတော့စိုက်မုန်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌဦးအောင်မင်းကောင်းဆောင်တဲ့အဖွဲ့နဲ့ကျောက်ခွန်ဆန်ကောင်းဆောင်တဲ့ရှမ်းပြည်တပ်မတော် SSP SSA ကိုဆက်လက်တို့နေပြည်တော်တွေ့ဆုံဆွေးနွေးပွဲမှာတိုက်ပွဲတွေရပ်တန့်ဖို့ပူးပေါင်းဆောင်ရွက်ရေးကော်မတီဖိုက်ဖို့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကတွေ့ဆုံဆွေးနွေးမှုမှာတိုက်ပွဲမဖြစ်ပွားအောင်စောင့်ကြည့်တဲ့ကော်မတီဖွဲ့ဖို့ကိစ္စရပ်တွေကိုအတိအကထားဆွေးနွေးခဲ့ပေမဲ့ဆုံးဖြတ်ချက်မချနိုင်ဘူးလို့နေပြည်တော်တွေ့ဆုံပွဲမှာပါဝင်တဲ့ပုံမူစိုက်တိုက်ကရှမ်းပါတာနဲ့ပြောပါတယ်
ကိုဟောတူရန်မာဒီပေါ်ထန်မိုင်မိုင်ခလေးဟစ်တန်မိုင်မိုင်ဘူပါ
ကျွန်တော်တို့ဘက်ကတိုက်ပွဲမဖြစ်ပေါ်အောင်စောင့်ကြည့်တဲ့ကော်မတီဖွဲ့ရင်နိုင်ငံရေးပါတီတို့စာပေရင်ကျင်းမှုဖွဲ့တို့ကိုပါစီချင်းတယ်ဒါပေမဲ့ UPWC ဘက်ကတော့အဲ့ဒါတွေပါရင်ကြားတယ်အလုပ်မဖြစ်ဘူးလို့ပြောတယ်သူတို့လည်းအထက်လူကြီးကိုတင်ပြမယ်ကျွန်တော်ဘက်ကလည်းအထက်လူကြီးတွေကိုပြန်တင်ပြမယ်ပြောပြီးပြီးသွားတယ်ဘာဆုံးမြတ်ချက်မှမချနိုင်ဘူး
မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ရဲ့တာဖာဆောင်တပ်စခန်းကိုပဲပေးဖို့မြန်မာစစ်တပ်တောင်းဆိုချက်ကိုညှင်းဆန်ရာကနေအောက်တိုဘာလအတွင်းတိုက်ပွဲပေါင်း42ကြိမ်ဖြစ်ပွားခဲ့ပါတယ်။အဲ့ဒီဖြစ်ပွားတဲ့တိုက်ပွဲကြောင့်နှစ်ဖက်ကြဆုံမှုများတဲ့အပြင်အပြစ်မဲ့ပြည်သူ၄ဦးသေဆုံးခဲ့ရပါတယ်။ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့အတွက်နှစ်ဖက်တပ်တွေထိန်းထိန်းသိမ်းသိမ်းလှုပ်ဆောင်တင့်တယ်လို့ရှမ်းပြည်နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဆိုင်မောင်တင်ကအခုလိုပြောပါတယ်။
ကျေးဇူးကြီးနိုင်တဲ့ချိန်မှာငြိမ်းချမ်းရေးကိစ္စလေပြောနေတဲ့ချိန်မှာစပွန်ဆာပြတာထိမ့်နေနေနဲ့လုပ်နေကောင်းတယ
်မြန်မာငြိမ်းချမ်းရေးစင်တာကဦးလာမောင်ရွှေကတော့မြန်မာနိုင်ငံမှာလက်နက်ကင်အဖွဲ့အစည်းပေါ်များတဲ့အတွက်ငြိမ်းချမ်းရေးတည်ဆောက်ရမှာရှေ့တူနောက်ဆုတ်ရှိစမယ်လို့ပြောပါတယ်
ကျွန်တော်တို့နိုင်ငံလိုမျိုးလက်နက်ကင်အားတွေအများကြီးနဲ့ပြည်နဲ့လိုရတဲ့နိုင်ငံမျိုးရှိတယ်လို့ကျွန်တော်မရှားဘူးငြိမ်းချမ်းရေးဖြစ်စဉ်ကတော့ရှေ့တူနောက်ဆုတ်တွေရှိတော့လည်းရှိတယ်လက်နက်နဲ့နောက်ဆုံးချော်လိုက်ဆွေးနွေးပွဲတွေဆက်လုပ်နေရမယ်အချိန်အများကြီးလိုရမယ်
လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲလျှော့ချဖို့အတွက်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကိုစလဲတို့ဟာအောက်တိုဘာလ18ရက်နေ့ကလာရှိုးမြို့တွေ့ဆုံပွဲမှာနေမြေတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်ရေးလုပ်ငန်းကော်မတီဖွဲ့ဖို့အတွက်ဆွေးနွေးခဲ့ကြပေမဲ့ရေရာတဲ့အဖြေတော့မရရှိခဲ့ပါဘူး
ဆက်လက်ပြီးတော့ရှမ်းပြည်နယ်အတွင်းမူရစေဝါထုတ်လုပ်သုံးစွဲမှုပုံများနေတယ်လို့လေလာစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်ဒီပိန်းစိုက်ပြုံးမှုတွေကိုဒေတာခန့်တွင်နဲ့လက်နက်ကင်အဖွဲ့တွေကနေလှုပ်ဆောင်နေတာရှိတယ်လို့မူရစေဝါဆိုးကျိုးကြောင့်ဒေတာတစ်ခုလုံးကိုဆိုးကျိုးဖြစ်စေတယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်ဒီအခြေအနေကိုတော့မင်းအားကောင်းတို့ကနေအခုလိုစုစည်းတင်ဆက်ထားပါတယ်ရှင်
မြန်မာနိုင်ငံမှာငြိမ်းချမ်းရေးဖြစ်စဉ်ဖြစ်ထွန်းတိုးတက်မှုရှိလာတယ်လို့ဝေဖန်မှုကြေလောင်လာတာရှိပေမဲ့လို့ရှမ်းပြည်နယ်အတွင်းမှာတော့မူရစေဝါထုတ်လုပ်မှုနဲ့ရောင်းဝယ်ဖောက်ကားမှုတွေဟာတိုးတက်မြင့်မားလာတယ်လို့ရှမ်းမူရစေဝါစောင့်ကြည့်ရေးဖွဲ့ကောင်းဆောင်ဦးခွန်ဆိုင်ရပြောပါတယ်
ငြိမ်းချမ်းရေးဖြစ်စဉ်ဖြစ်ပေါ်လာပြီးတဲ့နောက်ပိုင်းမှာတော်တော်ကြီးကိုအခြေအနေထိုးလာတာကတော့ဒီမူရစေဝါခေတ်ကဒီမူရစေဝါခေတ်ကတော့တိုင်းရဲ့ဆက်ဆက်တဲ့ခါကျတော့ဒီကပိုးတော့ထိုးလာတယ်လို့
ရှမ်းပြည်နယ်အတွင်းမှာဆိုရင်မြို့နယ်ပေါင်း40ကျော်လောက်မှာဘိန်းဆိုင်ပြိုးမှုပြုလုပ်နေတယ်လို့ခွန်ဆိုင်ရဆိုပါတယ်။ထူးသဖြင့်ဘိန်းဆိုင်ပြိုးထုတ်လုပ်မှုတွေမှာတိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့ဆက်ဆက်မှုရှိနေတယ်လို့ဦးခွန်ဆိုင်ရအခုလိုပြောပါတယ်။
ဒီကနေ့ဒီကနေ့ပေါင်းပါဒီက
ရှမ်းပြည်နယ်အတွင်းကပလောင်လူမျိုးတွေအများဆုံးနေထိုင်ရာဒေသဖြစ်တဲ့မိုင်းတုံကုတ်ခိုင်နပ်ခမ်းဒေသတွေမှာဆိုရင်ဘိန်းဆိုင်ပြုံမှုများပြားလာနေတယ်လို့ဆက်ဆက်ပြီးတော့မွေးစေဝါ၃ဆွဲမှုတွေလည်းမြင့်မားနေတယ်လို့မိုင်းတုံဒေသခံသူကပြောပါတယ်
ဒေတာခံတဲ့အတွက်ကတော့ဒီဘိန်းကဝင်ငွေတချို့အဆင့်ပြောင်းရတဲ့နေ့ပတ်စံပေးပြီးတော့ဆက်ကြတယ်ဘိန်းဆိုင်ပြုံမှုကိုလျှော့ချဖို့နဲ့ပပပြောင်လှုပ်ဆောင်ဖို့ဆိုတဲ့နေရာမှာဒေတာခံတဲ့ဝင်ငွေရရှိအောင်ဖန်တီးပေးနိုင်တဲ့ဘိန်းစားထိုးသီးနှံစိုက်ပျိုးဖို့နဲ့ဈေးကွက်ရရှိအောင်ဖန်တီးပေးဖို့လိုအပ်နေတယ်လို့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်ဦးထောက်ဦးကမြင့်ထွန်း
ီမံကိန်းကြီး3ခုကို34နှစ်ကြာအကောင့်ထဲပေါ်ခဲ့ပြီမဲ့မြန်မာနိုင်ငံဟာကမ္ဘာမှာဒုတိယအများဆုံးဘိန်းဆိုင်ပြိုတဲ့နိုင်ငံအဖြစ်ဆက်လက်ရပ်တည်နေစေဖြစ်တယ်လို့လည်းအောက်တိုဘာ24ရက်နေ့ကပို့လူငယ်စီယုံ PYO နဲ့တောင်တန်းဒေသလူမှုဖွံ့ဖြိုးရေးလှုပ်ရှားဆောင်ရွက်မှုအဖွဲ့ AHRSD ကပူးပေါင်းထုတ်ပြန်ထားတဲ့ဘိန်းနုံအတွင်းကငိုရှိုက်တန်းအစီရင်ခံစာထဲမှာလည်းဖော်ပြထားပါတယ်
ခုဆက်လက်ပြီးတည်င်းအချင်းချုပ်ကိုနားဆင်ရမှာပါ
။ရှမ်းပြည်နယ်တောင်ကြီးတစောင်တိုင်းမိဘုံပြန်လွတ်တင်ပွဲမှာမိဘုံပြန်ပြတ်ကျခဲ့လို့ဒေသခံ3ဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်ဘူးတီတောင်မြို့မှာလက်လုံဘုံနှလုံးဇက်တိုက်ပောက်ကွဲမှုနဲ့ပတ်သက်ပြီးဘူးတီတောင်မြို့ကမွတ်စလင်ຫນွယ်ဖွား3ဦးကိုရဲတပ်ဖွဲ့ဖမ်းဆီးဆက်ဆီးနေပါတယ်။
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ BNI Wine.ta တွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါ။ကျမကနန်းဟွန်ပါရှင
် BNI Wine.ta တွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာ။ဒီအစီအစဉ်လေးနဲ့ပဲကြာသာပတိနေ့ဒီကနေ့ညအစီအစဉ်တွေကိုတော်ရရှင်တွေကျေနပ်နေမယ်လို့မျှော်လင့်ပါတယ်။မနေ့ပြန်မနေ့ထုတ်လွှင့်မဲ့ VOA အစီအစဉ်လေးကိုမြန်မာစံတော်ချိန်မနေ့6နာရီနေ့9နာရီအထိလိုင်းနူမီတာ24 kHz 12.13 လိုင်းနူမီတာ32 kHz 9.25 နဲ့လိုင်းနူမီတာ39 kHz 9.25 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အဲ့ဒီအစီအစဉ်မှာကျမရေကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုပြန်လည်နားဆင်ရမှာပါ။မကြာခင် VOA ရဲ့ကြာသာပတိနေ့ညပိုင်းအစီအစဉ်လေးအဆုံးသတ်တော့မှာပါ။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုကိုကျော်ကျော်သိင်္ဂကျင်းညာပါမယ
်။အမေရိကန်သမ္မတဘရာဂိုဘားမားဟာတောက်ကြနေမှာကွန်ဂရက်လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးဥပဒေပြုရေးဆိုင်ရာဦးစားပေးကိစ္စတွေကိုဆွေးနွေးတဲ့အခါအီရတ်နဲ့ဆီးရီးယားက IS စစ်သွေးကြောအဖွဲ့ကိုအမေရိကန်ဦးဆောင်ပြီးလေကြောင်းကတိုက်ခိုက်နေတဲ့ကိစ္စအတိအကျလုပ်ပိုင်ခွင့်အာဏာရဖို့သူလိုချင်ကြောင်းပြောပါရယ်။IS အဖွဲ့ကိုလေကြောင်းတိုက်ခိုက်မဲ့ကိစ္စကိုစက်တင်ဘာလမှာမစ္စတာအိုဘားမားစပြီးကြေညာခြင်းတော့ကလွန်ခဲ့တဲ့10နှစ်မှာအယ်ကိုင်ဒါအဖွဲ့ကိုလက်တွန်ပြန်ရေးအဲ့ဒီအချိန်သမ္မတ George W. Bush ကအသုံးပြုခဲ့တဲ့လွှတ်တော်ခွင့်ပြုချက်ကိုမစ္စတာအိုဘားမားကထောက်ပြခဲ့ပါတယ်။အယ်ကိုင်ဒါအဖွဲ့ဟာစက်တင်ဘာလ7ရက်နေ့ကအမေရိကန်ပြည်တော်စုမှာအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အဖွဲ့ဖြစ်ပါတယ်။မြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့အကြီးကဲတဲ့ဟာအာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်စီဂျူဒင်ကြေညာမှာပဲဒီကနေ့မှာပဲရောက်သွားပါတယ်။ဒီနေ့ကောင်မှပြပတိုက်ခိုက်ရေးတပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံကနေရုပ်သိမ်းသွားပြီးတဲ့နောက်အာဖဂန်နစ္စတန်ကိုနေတိုးအဖွဲ့ကဆက်ပြီးကူညီထောက်ပံ့သွားပါမယ်လို့နေတိုးတွင်မှုချုပ်ယွန်စတိုလ်ဒန်ဘတ်ကပြောပါရယ်နေတိုးအဖွဲ့ကအာဖဂန်နစ္စတန်နဲ့အတူလက်တွဲပြီးအာဖဂန်နစ္စတန်မျိုးကိုဘေးကင်းလုံခြုံအောင်ဖြစ်အသုံးချနေတဲ့အကြမ်းဖက်သမားတွေကိုနှိမ်နှင်းပြီးတော့အာဖဂန်နစ္စတန်ပို့ပြီးဘေးကင်းလုံခြုံအောင်လုပ်ထားပါတယ်လို့စတိုလ်ဒန်ဘတ်ကပြောပါရယ်ဒီသတင်းပတ်တွင်လိုင်ဘီးရီးယားနိုင်ငံမှာအီဘိုလာရောဂါဖြစ်ပွားတာနေသွားပြီးတော့ဂီနီနိုင်ငံအခြေအနေဟာပြီးခဲ့တဲ့သတင်းပတ်နဲ့အတူတူရှိနေပေမဲ့ဆီယရာလီယွန်မှာတော့အီဘိုလာရောဂါဖြစ်ပွားမှုပိုပြီးတိုးလာနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်ဆီယရာလီယွန်မှာယောဂဖြစ်ပွားမှုတိုးလာတာနဲ့အမျှကျန်းမာရေးဝန်ထမ်းတွေဟာယောဂတဲ့အများပြားရဲ့အသက်ကယ်တင်ရှင်တွေဖြစ်လာနေတယ်လို့ Save the Children အဖွဲ့ကပြောပါတယ်ဒီကနေ့မနေ့ဆော်ဘိုင်းကအီဂျစ်နိုင်ငံကိုင်ရိုမြို့တော်သမရနန်းတော်နာမှာဘုံးပေါက်ကွဲတဲ့အတွက်အနာကလူတဦးတန်းရသွားပါတယ်ဒါဟာဖြင့်မြို့တော်အတွင်းနဲ့ပတ်ဝန်းကျင်မှာညဘက်တိုက်ခိုက်မှုတွေကြောင့်လူ3ဦးထက်မနည်းသေဆုံးပြီးတရားစင်ကျော်ဒဏ်ရာရသွားတဲ့ဖြစ်ရပ်တွေကတခုဖြစ်ပါတယ်တရုတ်သမ္မတရှီကျင်းပင်2013ခုနှစ်မှာတန်ဇန်နီးယားနိုင်ငံစီသွားချိန်တုန်းကသူ့ရဲ့ကိုယ်စားလှယ်ဖွဲ့ဝင်တဦးဟာအလေးချိန်ကီလိုဂရမ်ထောင်ပေါင်းများစွာရှိတဲ့ဆင်ဆွဲတွေကိုဝယ်ယူတယ်လို့အစိုးရအသစ်တစ်ခုကပြောလိုက်ပါတယ်တရုတ်နိုင်ငံရဲ့ဆင်ဆွဲဝယ်လူအားဟာတန်ဇန်နီးယားမှာဆင်ကောင်းရည်နဲသွားအောင်ချင်းချောင်းနေတယ်လို့တဘောပဝုန်ကျင်ရေးရာစုံစမ်းစစ်ဆေးရေးအေဂျင်စီ EIA ကဒီကနေ့ထုတ်ပြန်တဲ့အစိုးရအသစ်ထဲမှာစွပ်စွဲထားတာပါခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုသားညွန့်ဦးဖြစ်ပြီးအတန်နှင်းအင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန် ည9:20အထိလိုင်းနိုမီတာ24 25 32 53နဲ့လိုင်းလက်190တို့ကနေတင်ဆက်ခဲ့တာပါသောရရှင်တွေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.